Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2024ခုနှစ်ဇူလိုင်လ29ရက်နေ့ရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြိုင်တည်းတည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ပိုင်းအသံလွှင့်အစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ EU ထိန်းချုပ်ထားတဲ့ရုရှားပိုင်ဆိုင်မှုတွေကဒေါ်လာ 1.6 ဘီလီယံကိုယူကရိန်းစီကိုတွဲပေးလိုက်ပါတယ်။ဣသရေလဝန်ကြီးချုပ်နေတန်ယာဟုကိုဒေါ်နယ်ထရမ့်ကသူ့ရဲ့မဟာလာကုနေအိမ်မှာကြိုဆိုတွေ့ဆုံပါတယ်။ပုံနှံပြီးလို့နင်းမြုပ်သွားတဲ့ဒေါ်ဖင်သင်းမောပေါ်ကမြန်မာတချို့ကိုကယ်ဆယ်ရမိပြီဖြစ်ပါတယ
်။အခုလောနောက်ဆုံးရသတင်းတွေပြီးမှတော့အမေရိကန်ပြည်ထောင်စုလွှတ်တော်မှဣသရေလဝန်ကြီးချုပ်နေတန်ယာဟုစကားပြောခဲ့တာနဲ့ဣသရေလဟားမတ်အခြေအနေသတင်းဆောင်ပါကိုဥစွာတင်ပြပေးပါမယ်။အရင်နောက်ထိုင်းမြန်မာနယ်စပ်ကစစ်ပီးဒုက္ခတဲ့တချို့ရေဘေးတံခံနေရတဲ့အကြောင်းစတဲ့သတင်းနဲ့သတင်းဆောင်ပါတွေကိုဥစွာတင်ဆက်ပေးပါမယ်။အဲဒီနောက်မှာတော့သတင်းမီဒီယာတွေတဲကမြန်မာနိုင်ငံအမျိုးသမီးကန္တာတုဒ္ဒဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အဖတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြပေးမှာပါ။
ဂါဇာမှာအပြစ်ရရေးနဲ့လူမှုတွေစိုးရင်ကြောင်းပြောခဲ့တဲ့အမေရိကန်ဒုသမရကမလာဟဲရစ်ရဲ့ပြောဆိုချက်ကိုအစ္စရေးလက်ရဇွန်ခေါင်းဆောင်တွေကတောက်ကြတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အစ္စရေးလက်ရဇွန်ဗနာယေးဝန်ကြီးဘဲဆလာစမော့ထရစ်ကဂါဇာအပြစ်ရရေးတောင်းဆိုတာကအစ္စရေးကိုလက်နက်ချဖို့ပြောဆိုတာပဲဆိုပြီးသူ့ရဲ့ဆိုရှယ်မီဒီယာ X မှာဝေဖန်တာပါ။ဟဲရစ်ကအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နီတယာဟုနဲ့ဂျသာဘရီနဲ့အင်ဗီတော်မှာတွေ့ဆုံပြီးနောက်အဲ့လိုတောင်းဆိုထားတာပါ။အစ္စရေးဝန်ကြီးစမော့ထရစ်ကတော့Harris ပြောဆိုနေတာကဟားမတ်စ်ပေါ်အရှုံးပေးပြီးစစ်ပွဲရရဖို့ဖြစ်လို့ဒီလိုဆိုရင်ဟားမတ်စ်ကပြန်လဲခေါင်းထောင်လာဖို့ခွင့်ပြုသလိုဖြစ်သွားမယ်လို့ဆွဆွဲပါတယ်။ Israel ကနောက်ထပ်သဘောထားတင်းမာသူအမျိုးသားလူမျိုးရေးဝန်ကြီး Itamar Ben-Gvir ကလည်းအပြစ်အမှားမဟုတ်ဘူးလို့တုံ့ပြန်ပါတယ်။သမရလောင်းဖြစ်ဖို့တစ်ပြေးနေတဲ့ Harris က Israel နိုင်ငံပေါ်မရင်းရိုင်တဲ့ American ပြည်ထောင်စုရဲ့ဂတိကဝတ်တွေကိုတစ်ဖက်မှာပြောထားပြီး Israel ရဲ့ခုခံကာကွယ်နိုင်ငံကိုအမြဲအမှခံသွားမယ်လို့ဆိုပါတယ်။ဒါပေမဲ့အပြစ်မဲ့အယတအများပြားသိဆုံးမှုအပါအဝင်ဂါဇာမှာလူသားတွေခံစားနေရတဲ့အတွက်စိုးရိမ်ပူပန်ကြောင်းနေတန်ယာဟုကိုပြောခဲ့တာပါဒီလိုလူတွေခံစားနေရတဲ့ဆင်းရဲဒုက္ခတွေကြားမှာဘာမှမဖြစ်သလိုမနေနိုင်ပဲနှုတ်ဆက်နေမှာမဟုတ်ဘူးလို့ Harris ကပြောခဲ့ပြီးစစ်ပွဲအဆုံးသတ်နိုင်ရေးအပြစ်ရဲ့သဘောတူညီချက်ရယူဖို့စစ်ဆက်ညှိနှိုင်းသူတွေကိုသူကတိုက်တွန်းခဲ့ပါတယ်ခင်ဗျာ American ကိုရောက်နေတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာ American သမ္မတဟောင်းလက်ရှိ Republican သမ္မတလောင်း Donald Trump ကိုတောက်ကြံနေကတွားရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးကြေညာချက်ထဲမှာသူသာသမ္မတဖြစ်လာရဲ့အရှိအလေပိုင်းဒေသညီညာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ Trump ကခရီးပြူကြောင်းဖော်ပြပါတယ်။ American အကူအညီထောက်ခံမှုနဲ့အတူ Gaza ကမ်းမြောင်မှာ Hamas တွေကိုခြေမုံမှု Trump ကထက်ခါတလဲလဲတိုက်တွန်းမှုပေမဲ့ဘလို့ပုံစံနဲ့ဆိုတာကိုတော့တခါမှအတိအကျထုတ်ပြောတာမျိုးမရှိပါဘူး။အခုနေတန်ယာဟုနဲ့တွေ့ဆုံချိန်မှာပြိုင်ဘက်ဖြစ်လာဖို့ရှိတဲ့ဒုသမရဟဲရစ်ရဲ့ဂါဇာစစ်ပွဲမှာပါလက်စတိုင်းရဲသားတွေသေဆုံးရတာပေါ့စိုးရင်ကြောင်းမှတ်ချက်ကိုထရန့်ကဝေဖန်ခဲ့ပါတယ်။နေတန်ယာဟုကတော့သူ့ရဲ့အခုအမေရိကန်ခီးစဉ်ကနေအပြစ်ခက်ရစေသဘောတူညီချက်ကိုပုံမှန်မြန်ဆန်းစွာရရှိစေဖို့မျှော်လင့်ကြောင်းဆိုပါတယ်။အဓိကနိုင်ငံရေးမဟာမိတ်တွေဖြစ်ခဲ့ကြတဲ့နေတန်ယာဟုနဲ့ထရန့်တို့ရဲ့ဆက်ဆံရေးဟာ2020ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရခဲ့တာပေါ့နေတန်ယာဟုကဂုဏ်ပြုစကားဆိုခဲ့ပြီးမှနှစ်တန်ကြာပြတ်ပြားခဲ့ပြီးခုလိုပြန်လဲတွေ့ဆုံကြတာဖြစ်ပါတယ်။ထရန့်ဟာမနေ့အောက်တိုဘာ9ရက်တုန်းကဣသရေလတောင်ပိုင်းကိုဟားမတ်အဖွဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရမှာလဲဣသရေလရဲ့လုံခြုံရေးအာဏာချက်တွေအတွက်နေတန်ယာဟုကိုပြစ်တင်ဝေဖန်ခဲ့မှုပါတယ်ခင်ဗျာ။ယာယီပိတ်ဆို့အရေးယူထားတဲ့ရုရှားဘူဘန်ပိုင်ဒေါ်လာ225ဘီလီယံကရရှိတဲ့အတွင်းငွေဒေါ်လာ 1.6 ဘီလီယံကိုယူကရိန်းအတွက်အကူအညီပေးလိုက်ပြီလို့ဥရောပသမဂ္ဂ EU ကတောက်ကြံနေကကြေညာပါတယ်။ဒီနေ့မှာယူကရိန်းကာဝေးနဲ့ပြန်လည်တိစောက်ရေးအတွက်မရှိမပြောင်းနိုင်တဲ့ရုရှားပိုင်ဆိုင်မှုတွေကရရှိတဲ့ယူရိုငွေ 1.5 ဘီလီယံကိုလွှဲပြောင်းပေးလိုက်တယ်လို့ EU အကြီးအကဲအာဆူလာဖွန်ဒလိုင်ယန်ကပြောပါတယ်။ရုရှားရဲ့ငွေကြေးတွေကိုယူကရိန်းနဲ့ဥရောပတိုက်တစ်ခုလုံးကိုပို့ပြီးလုံခြုံတဲ့နေရာတစ်ခုဖြစ်အောင်လုပ်အောင်မှအသုံးပြုတာတဲ့ပို့ပြီးကောင်းကောင်းမွန်မွန်အသုံးပြုနိုင်မဲ့အကြောင်းမရှိဘူးလို့ဆိုပါတယ်။ဒီအရေးကြီးတဲ့ခြေလှမ်းကိုအကောင့်ထဲပေါ်ပေးတဲ့အတွက် EU ကိုကျေးဇူးတင်ကြောင်းနဲ့ဒီလွှဲပြောင်းပေးမှုကကာဝေးစွမ်းရည်ကိုအားကောင်းစေလာမှာဖြစ်တယ်လို့ယူကရိန်းကာဝေးဝန်ကြီးဌာနကလည်းသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့ရုရှားနိုင်ငံကတော့ EU ရဲ့လုပ်ရက်ကတရားမဝင်ကြောင်းရှုတ်ချခဲ့ပါတယ်။ပိတ်ဆို့ထားတဲ့ရုရှားပိုင်ဆိုင်မှုတွေကလည်းနှစ်စဉ်ခန့်မှန်းခြေဒေါ်လာ 3.2 ဘီလီယံထိရရှိမယ်လို့ခန့်မှန်းရပါတယ်။ရန်မုံငွေ90ရာခိုင်နှုန်းကတော့ယူကရိန်းကိုလက်နက်ခဲယမ်းတွေပေးပို့နေတဲ့ ဥရောပအဖွဲ့ဝင်နိုင်ငံတွေအတွက်ဥရောပငြိမ်းချမ်းရေးစင်တာမှာထားရှိမှာဖြစ်ပါတယ်။ဂျန်နဲ့ဆယ်ရာခိုင်နှုန်းကိုတော့ယူကရိန်းကာဝေးနဲ့ပြန်လည်တည်ဆောက်ရေးအတွက် EU ရဲ့အသုံးစရိတ်ဘတ်ဂျက်ထဲမှာထည့်ဝင်မှာဖြစ်ပါတယ်များ။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတရရထုံလွှင့်ပေးနေပါရဲ့ရှင
်စနေမနေ့ကင်း View ရဲ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာအမေရိကန်ပြည်တော်စုအနေနဲ့အာဆီယံရဲ့ဘက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေပြီးမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပတ်မိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့အမေရိကန်နိုင်ငံရေးဌာနကတောက်ချန်နေမှာသတင်းထုတ်ပြန်ပါတယ်။အဲ့ဒီမူဝါဒစိတ်ပိုင်းတွေကတစ်ခုဖြစ်အမေရိကန်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USAID ကတစ်ဆင့်9နှစ်စာဒေါ်လာ19သန်းထောက်ပံ့တဲ့လင်ကုန်ပညာသင်စုအပါအဝင်မြန်မာနိုင်ငံကလူမျိုးဘာသာစုံလူငယ်ကောင်းဆောင်135ဦးကိုအမေရိကန်ပြည်တော်စုမှာမဟာဗျူဟာတွေရယူနိုင်မှုပံ့ပိုးကူညီနေတယ်လို့ဖော်ပြထားပါတယ်။အမေရိကန်အနေနဲ့အာဆီယံနိုင်ငံတွေနဲ့စီးပွားရေးကာဝေးဆိုင်ရာကိစ္စအတွေပြင် Digital Cyber လုပ်ငန်းကျန်းမာရေးသဘောပတ်ဝန်းကျင်နဲ့ယာတိဥဒုစွန့်အင်တည်ယူပို့ဆောင်ရေးနဲ့အမျိုးသမီးဆက်ဆောင်နိုင်မှုကဏ္ဍတွေတိုးမြင့်ဆောင်ရွက်သွားမယ်ဆိုပါတယ်။အမေရိကန်နိုင်ငံသားဝင်ကြီး Anthony Blinken ကလည်းဒီနေ့စနေနေ့မှာလာအိုနိုင်ငံ Bian Chin မြို့ကိုသွားပြီးအမေရိကန်အာဆီယံစီးပွားရေးစတိုက်တက်ဖို့ရှိတယ်လို့ဒေတာတွေမှာအာဆီယံဗဟုပြုဆက်ဆံရေးမူဝါဒအပေါ်အမေရိကန်ရဲ့ကတိကဝတ်နဲ့Indo-Pacific ဒေသဆိုင်ရာအာဆီယံအမြင်တွေကိုထောက်ခံမှုကိုအလေးပေးသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။မြန်မာနိုင်ငံလုံခြုံရေးအတွက်အိန္ဒိယကစိုးရိမ်ပွန်မှုတွေရှိနေကြောင်းနေပြည်တော်ခီးစဉ်သွားခဲ့တဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအာဂျစ်ဒိုဘယ်ကဆွေးနွေးခဲ့တယ်လို့အိန္ဒိယသတင်းတွေမှာတောက်ချာနေကရေးပါတယ်။ဘင်္ဂလားပင်လယ်အော်ဒေသနိုင်ငံများပူးပေါင်းဆောင်ရွက်မှု BIMSTEC အဖွဲ့ဝင်လုံခြုံရေးဆိုင်ရာအကြီးအကဲတွေရဲ့၄ချိန်မြောက်နှစ်ပတ်လည်အစည်းအဝေးကိုစစ်ကောင်စီကနေပြည်တော်မှာတောက်ချာနေကလက်ခံကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကိုအိန္ဒိယလူမျိုးရေးချန်ပီဒိုဘကဥဆောင်တက်ရောက်ခဲ့ပြီးဒီခီးစဉ်အတွင်းမှာအနာသိစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့စစ်ကောင်စီမျိုးသားလူမျိုးရေးဆိုင်ရာချန်ပီပုဂ္ဂိုလ်ရေရက်ဗိုလ်ချုပ်ကြီးမိုးအောင်လုံးနဲ့တွေ့ဆုံခဲ့တယ်လို့အိန္ဒိယတိုင်ယုံကသတင်းထုတ်ပြန်ထားပါတယ်။ BIMSTEC လူမျိုးရေးအကြီးအကဲများအစည်းအဝေးမှာဒိုဘကအကြမ်းဖက်မှုနှိမ်နင်းမျိုးရေးစေဝါရောင်းဝယ်ဖောက်ကားမှုလက်နက်ဖောက်ကုန်မှုနဲ့ရာဇဝတ်ကိန်းတွေတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအားကောင်းစေဖို့ဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံစစ်ကောင်စီရဲ့တရားဝင်ထုတ်ပြန်ချက်ထဲမှာတော့ BIMSTEC အစည်းအဝေးမှာစနိုက်ခန်နဲ့စွန့်ရင်ဖူလုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတောင်းဆိုကြောင်းဖော်ပြထားပြီးတော့ဗိုလ်ချုပ်ကြီးမိုးအောင်ကတမင်ဦးကျနဲ့တမင်ဦးကျမဟုတ်တဲ့လုံခြုံရေးဆိုင်ရာချိန်ချောက်မှုတွေပေါ်ပူးပေါင်းဖြေရှင်းနိုင်ရေးကြိုးပမ်းဆောင်ရွက်ဖို့ပြောခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်များထိုင်ဝမ်ကိုဗိုလ်တုနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းဂေမီကြောင့်တောင်တင်နစ်မြုပ်သွားတဲ့ကုန်သင်းမောတချို့ပေါ်ပါတဲ့မြန်မာနိုင်ငံသားတချို့ကိုကယ်ဆယ်ထားတယ်လို့မိသားစုဝင်တွေနဲ့မြန်မာနိုင်ငံပင်လယ်သင်္ဘောသားအဖွဲ့စီတွေကပြောပါတယ်။နစ်မြုပ်သွားတဲ့တန်ဇီးနီးယားလန်တင်ဖူရှင်သင်္ဘောပေါ်ကမြန်မာ9ယောက်ထဲမှာ4ယောက်ကိုရှာတွေ့ထားပြီးကက်ပတင်ဖြစ်သူကတော့သေဆုံးသွားတယ်လို့နီးစပ်သူကပြောပါတယ်။တနီယာစီကနေကက်တင်ထားတဲ့သူတို့ကိုကောင်ရှွန်းစက္ကန့်အနီးကဟိုတယ်တစ်ခုမှာစောင့်ရှောက်ထားတယ်လို့မိသားစုဝင်တူက VOA ကိုပြောပါတယ်။ဖူရှင်သင်္ဘောကကျန်တဲ့မြန်မာ9ယောက်ကိုတော့ဆက်ပြီးရှာဖွေနေဆဲဖြစ်ပါတယ်။နောက်ဆက်တွဲသတင်းတွေအရနှစ်ရက်တွင်မှာတောင်တင်သွားတဲ့သင်္ဘောက10စီးလောက်ရှိပြီးတော့ထိုင်ဝမ်နိုင်ငံတကာအသံလွှင့်ဌာန RTI ရဲ့မြန်မာဘိုင်းဌာနကသတင်းထုတ်ပြန်ပါတယ်။ထိုင်ဝမ်နားမှာတောင်းတင်သွားတဲ့ဆိုဖီယာသင်္ဘောဘကမြန်မာ9ယောက်လုံးကိုတော့ကန့်ချိဆောင်တပ်ဖွဲ့ကကယ်တင်ထားတယ်ဆိုပါတယ်။ဖိန်တုံးပင်လယ်အော်နားမှာတောင်းတင်သွားတဲ့မွန်ဂိုနိုင်ငံကဘာစီယာသင်္ဘောပေါ်မှာတော့အင်ဒိုနီးရှား6ယောက်နဲ့မြန်မာ2ယောက်ကိုလက်ရှိကယ်ဆယ်ထားတယ်လို့ပြောပါတယ်။ထိုင်နမ်မြို့နားမှာတောင်းတင်နေတဲ့ကင်မရွန်နိုင်ငံကဒေါ်ဖင်သင်္ဘောဘကမြန်မာနိုင်ငံသား9ဦးလုံးကတော့ဘေးကင်းတယ်လို့ကြားသိရကြောင်းထိုင်ဝမ်သတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။2024ခုနှစ်လူရည်သည်အိုလံပစ်အားစကားပြိုင်ပွဲဖွံ့ဖွဲအခမ်းအနားကိုပါရီမြို့တော်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြာနေ့ကဖွင့်လှစ်ပေးခဲ့ပါတယ်။အိုလံပစ်သမိုင်းမှာပထမဆုံးအကျင့်ဖြစ်အားကစားကွင်းပြင်ပမှာစီစဉ်ထားတဲ့ဒီဖွံ့ပွဲကိုနာမည်ကျော်စိမ့်မြတ်တစ်လျှောက်ခန်းကန်နနာကျင်းပခဲ့တာပါ။အမေရိကန်ဂီတအကျော်မော်လေဒီဂါဂါအပါအဝင်ဖျော်ဖြေတင်ဆက်မှုတွေပါဝင်ခဲ့ပါတယ်။ပြင်သစ်ယဉ်ကျေးမှုဖက်ရှင်နဲ့သမိုင်းတို့ရောရှိထားတဲ့ဒီဖွံ့ပွဲအခမ်းအနားကိုစိမ့်မြတ်ကန်နာတစ်လျှောက်မှာပရိသတ်3သိန်းလောက်ကလှိုက်လှိုက်လည်အားပေးခဲ့ကြပါတယ်။ဒါပေမဲ့ရာဇီဥရုကတော့မျက်နှာသာမပေးဘဲမိုးတွေရွာသွန်းခဲ့လို့ဖွံ့ဖွဲတယောက်ခဲ့တဲ့အားကစားသမားတွေအပါအဝင်တိမ့်နဲ့ချီတဲ့တယောက်သူတွေအားလုံးရွှဲရွှဲဆူခဲ့ရတဲ့မှတ်မှတ်ရရအိုလံပစ်ဖွံ့ဖွဲအခမ်းအနားလည်းဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်းအမြန်မီးထားလန့်ကွန်ရက်ကိုမီးရှို့တိုက်ခိုက်မှုကြောင့်ပြင်သစ်နိုင်ငံတော်ခီးသွွာလာမှုတွေနှောက်ယှက်ဖြစ်ခဲ့ရတဲ့အပြင်အားကစားကွင်းပြင်ပကျင်းပတဲ့ဖွံ့ဖွဲအခမ်းအနားဖြစ်လို့ပြင်သစ်အာဏာပိုင်တွေအတွက်ကြီးမားတဲ့လုံခြုံရေးဆိုင်ရာပြဿနာတွေလည်းကြုံခဲ့ရပါတယ်။နှစ်တရာအတွင်းမှာပထမဆုံးအဖြစ်ပါရီမြို့တော်မှာလက်ခံကျင်းပခဲ့တဲ့ဒီနှစ်အိုလံပစ်ပြိုင်ပွဲမှာ ကမ္ဘာတစ်ပတ်ကအားကစားသမားပေါင်း 1,500 ကျော်ကရွှေစု 329 ခုအတွက်ရှင်ပြိုင်ကြမှာပါပြိုင်ပွဲတွေကိုပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကစတင်ခဲ့ပြီးတော့ပြိုင်ပွဲရဲ့ပထမဆုံးရွှေတစ်စိတ်ကိုတော့ဒီနေ့စနေနေ့မှာစတင်ချိန်မြန်မှာဖြစ်ပါတယ်ညာ
တဲ့ရင်တွေကိုကိုငင်းချမ်းအေးပြောပြပေးတော်တာပါအခုတော့ပတ်စင်ကဏ္ဍတွေမတင်ဆက်မီတဲ့ရင်ဆောင်ပါတပုတ်ကိုဥစွာတင်ပြပေးပါမယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတာညာဦးရဲ့ဗိုလ်တုနေကအမေရိကန်လွတ်တော်ကိုပြောကြားခဲ့တဲ့မိန့်ခေါ်မှာအစ္စရေးကဟာမတ်အကြမ်းဖက်သမားတွေအပေါ်စစ်စင်တိုက်ခိုက်နေတဲ့အပေါ်မှာအမေရိကန်ပါတီနှစ်ခုအကြားသဘောထားကွဲလွဲနေတာကိုပေါ်လွင်စေခဲ့ပါတယ်ဒါ့အပြင်အစ္စရေးရဲ့အနာဂတ်လုံခြုံတည်ထောင်ဖို့နဲ့ပတ်သက်ပြီးသူရဲ့အမြင်တချို့ဟာသမ္မတဘိုင်ဒန်နဲ့ကွဲလွဲနေတာကိုလည်းပေါ်လွင်စေခဲ့ပါတယ်။သမ္မတဘိုင်ဒန်ရွေးကောက်ပွဲဝင်တော့ဘူးဆိုတော့ဆိုတဲ့ကိစ္စဟာလည်း Israel Hamas တိုက်ပွဲပေါ်စစ်ပွဲပေါ်ဘလို့တက်ရောက်နိုင်ပါသလဲ။ VOA သတင်းတောက် Michael Lupin သတင်းပို့ထားတာကိုကိုငိမ့်ချန်းကပြောပြပေးမှာပါ။
America and Israel must stand together.
Hamas ဖန်ဆီးထားတဲ့တရားခံတွေပြန်လွတ်ဖို့ကြိုးပမ်းတာနဲ့အီရန်ရဲ့လက်ဝေခံတွေတိုက်ခိုက်တာကိုကာကွယ်နေရတဲ့အစ္စရေးနဲ့အတူရပ်တည်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကဗိုလ်တပူးနေကလွှတ်တော်နှစ်ရက်ကိုပြောကြားတဲ့မိန့်ခွန်းအတွင်းမှာတိုက်တွန်းသွားပါတယ်။ Richard Goldberg ကဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကအကြီးတန်းအကြံပေးပါ
။ I think there was a lot in there for the White House to like.
အင်ဂျီရောအနေနဲ့သဘောချစရာအများကြီးရှိတယ်လို့ကျွန်တော်ထင်ပါတယ်။သမ္မတဘိုင်ဒန်ကိုတည့်ရဲ့ချီးကျူးသွားရုံမကတရားခံတွေပြန်လွတ်ဖို့သဘောတူညီချက်ရအောင်လုပ်မယ်ဆိုတဲ့ကတိပေးချက်ဂါဇာနဲ့အစ္စရေးမြောက်ဘက်ကစစ်မြေပြင်တွေမှာအပြည့်အဖို့နဲ့အပြည့်အဖို့လမ်းကိုပိတ်မပစ်ဖို့နဲ့ဆော်ဒီအာရေဗျားနဲ့ပုံမှန်တန်တမန်ဆက်သွယ်ရေးတွေပြန်လုပ်ဖို့ပါဝင်ပါတယ်
။ဂါဇာကနေနောက်ထပ်အကြမ်းဖက်မှုတွေမလုံနိုင်အောင်အချိန်တိုင်းတာတစ်ခုအထိဂါဇာဒေသရဲ့လုံခြုံရေးကိုအစ္စရေးကထိန်းထားရမှာဖြစ်တဲ့အကြောင်းနေတန်ယာဟုကပြောထားပါဗျ။ပါလက်စတိုင်းတွေကိုကူညီပြီးအစ္စရေးနဲ့ငြိမ်းချမ်းရေးရဖို့နှစ်နိုင်ငံရည်တည်ရေးကိုအဖြစ်အပျက်ညီမှန်းထားတဲ့သမ္မတဘိုင်ဒန်အစိုးရကတော့ဂါဇာဒေသမှာအစ္စရေးတပ်တွေရေရှည်ထားမှာကိုဆန့်ကျင်ပါတယ်။ Alison McManus က Center for American Progress က Managing Director ပါ
။ Unfortunately, Prime Minister Benjamin Netanyahu
စိတ်မကောင်းစရာဝန်ကြီးချုပ် Benjamin Netanyahu အနေနဲ့မနေ့ကပြောသလိုပဲသူကဒီမျှော်မှန်းချက်နဲ့ပတ်သက်ပြီးတော့သဘောမတူပါဘူး။ဒါဟာသမ္မတဘိုင်ဒန်အတွက်စိန်ခေါ်မှုဆက်ပြီးတော့ဖြစ်နေမှာဖြစ်ပေမဲ့လည်းမနေ့ကပြောတဲ့မိန့်ခွန်းမှာတော့ Netanyahu အနေနဲ့ဘိုင်ဒန်ရဲ့လမ်းကြောင်းပြောင်းသွားဖို့တခုခုအသိယူလာတာမျိုးတော့မရှိပါဘူး
။ရွေးကောက်ပွဲထပ်မပြိုင်တော့တာကြောင့်အမေရိကန်သမ္မတဘိုင်ဒန်အနေနဲ့အစ္စရေးလမ်းကြောင်းပြောင်းသွားအောင်လုပ်ဖို့အချိန်6လပဲရပါတယ်
။ When we look at the delivery of weapons to Israel
အစ္စရေးကိုလက်နက်တင်ပို့မှုတွေကိုကြည့်တဲ့အခါသမ္မတဘိုင်ဒန်ကအစ္စရေးကိုလက်နက်တင်ပို့မလားဘလောက်မြင်မြင်ပို့မလဲဆိုတာကိုထိမ့်ချုပ်ထားစေပါဒါကြောင့်နိုင်ငံရေးစီးရေးသံတမန်ရေးစီးပွားရေးနဲ့မဟာဗျူဟာအရာရောဒီ6လအတွင်းသမ္မတဘက်ကလုပ်နိုင်တဲ့နေရာအများကြီးရှိပါတယ
်ဗုဒ္ဓဦးနေတုံးကတော့အစ္စရေးစန့်ကျင်ရေးဆန္ဒပြတဲ့လူတွေထောင်ထဲချီဝါရှင်တန်မှာစုဝေးခဲ့ကြပြီးအစ္စရေးကိုထောက်ပံ့တာတွေရပ်ဆိုင်းဖို့တောင်းဆိုခဲ့ကြသလိုပါလက်စတိုင်းမှာဆေးရသွေးမှုတွေကျူးလွန်နေကြောင်းဆွဆွဲခဲ့ကြပါတယ်။ဒီမိုကရက်တစ်ဥပဒေပြုအမတ်တချို့ကလည်းအဲ့လိုပဲမြင်ပါတယ်။ဒီမိုကရက်အမတ်တွေကြားအကွဲပြဲကတည်တာလာတဲ့လက္ခဏာကတော့အမတ်တချို့ကသူ့မိန်ငုံးကိုမတက်ဖဲသဘိတ်မှောက်ခဲ့ကြသလိုတချို့ကလည်းလက်ခုပ်သေးချမတီးဘဲနေခဲ့ကြတာပါ
။ There are some pretty serious concerns about how Israel has used
Israel အနေနဲ့ American အခွန်အမ်းတွေပေးထားတဲ့လက်နက်တွေကိုသုံးပြီးတော့ဂါဇာစစ်ပွဲတိုက်နေတဲ့အပေါ်မှာတော်တော်လေးစိုးရိမ်မှုတွေရှိပါတယ်။ဒါပေမဲ့ဒါ Israel လုံခြုံရေးကိုထောက်ခံတာတော့ရော့သွားမှာမဟုတ်ပါဘူး။ဒါပေမဲ့အထူးသဖြင့် Democratic လွှတ်တော်အမတ်အများစုဟာထပ်တိုးထောက်ခံမယ့်ကိစ္စဘလောက်မြင်မြင်ထောက်ပံ့မယ်ဆိုတဲ့ကိစ္စတွေမှာတော့နှစ်ခါပြန်ပြီးတော့စဉ်းစားမှာပါ
။ Hamas ကိုမြန်မြန်နှိမ်နှင်းမှုလိုအပ်တဲ့ကိရိယာတွေကို Israel ကိုပေးဖို့ Netanyahu ကတောင်းတဲ့အခါမှာတော့Republican တွေဘက်ကအားတက်တရထောက်ခံမှုကိုရခဲ့ပါတယ်။ဒါပေမဲ့လည်း Biden ရဲ့သမ္မတတက်တန်းအဆုံးမှရပါမလားဆိုတာကတော့မသေးကြပါဘူးခင်ဗျာ
။ကိုငင်းချံပြောပြသွားတာပါ။ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတချို့ကိုတင်ပြပေးပါဦးမယ်။ထိုင်းမြန်မာနယ်စပ်မှာမိုးကြီးပြီးတောင်ရင်းမြေကြီးတက်လာတဲ့အတွက်မြေကမ်းအနီးစခန်းချခိုလုံနေတဲ့စစ်ပြေးဒုက္ခသည်တွေအနေရရှိနေတယ်လို့ဒုက္ခသည်တွေကိုကူညီနေသူတွေကပြောပါတယ်။တောင်ရင်းနဲ့တောင်ရင်မြစ်အနီးမှာရှိတဲ့ပလော်တပုတ်ယာယီဒုက္ခသည်စခန်းမှာကဘာတွေပြိုကျလာနေတာကြောင့်လဲဒုက္ခသည်တွေအတွက်အန္တရာယ်ရှိတယ်လို့ဆိုပါတယ် VOA သတင်းတောက်မှအေးအေးမှာကသတင်းပေးပို့ထားပါတယ်
ထမ်းမှနေဆက်မှာမိုးကြီးပြီးတောင်ရင်မြစ်ရေတက်လာတဲ့အတွက်တောင်ရင်မြစ်အနီးနားမှာစခန်းချခိုးလုံနေတဲ့စစ်ဘေးရှောင်နေတဲ့ပလောတဖို့စခန်းမှာအန္တရာယ်ရှိနေတယ်ဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်တောင်ရင်မြစ်အနီးနားကပလောတဖို့စစ်ဘေးရှောင်စခန်းမှာလူဦးရေ 3,000 ကျော်ရှိပြီးအပတ်စဉ်စေတနာရှင်တွေကလှူဒန်းနေတဲ့စားနပ်ရိက္ခာတွေနဲ့လည်ပတ်နေရတာဖြစ်ပါတယ်အခုဆိုရင်တောင်ရင်မြစ်ရေကြီးလာတဲ့အတွက်စစ်ဘေးရှောင်တွေအတွက်အန္တရာယ်များလာတယ်လို့လဲစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့က VOA ကိုပြောပါတယ်
။ဟိုအဓိကညဘက်မှာဆိုရတာကဒီရေထက်ကြီးလာရင်ဟိုရေအကူကသူတို့နေရာရောက်ခံနေပြီလေ။ရှင်တို့လောက်ပဲဆိုတော့တိတ်မကြံတော့ဘူး။အရင်တော့လူဘာလဲငားရဲ့ချက်ရဲ့ဆောက်လောက်နေရာမှာဟိုရောက်လာပြီ။ဆိုတော့ရေထက်ကြီးမှာဆိုရင်တော့အပေါ်ကြီးရောက်ရင်တော့သူတို့နေရာတွေကလည်းအန္တရာယ်ရှိတယ်။ဒါတစ်ချက်နောက်တစ်ချက်ကျတော့သူဆောက်ဝင်နေပြီပေါ့နော်။အစားအစာတွေအပြင်မှာလည်းရှာလို့မရတော့ဘူး။အဲဒီကပိုးတဲ့ဟာလည်းသူတို့ခုပြီးစားနေရတဲ့အခြေအနေရှိတယ်။အဲနောက်တစ်ချက်ကတော့ဒီဒီဝါနည်းနည်းလိုအပ်တာကိုတွေ့ရတယ်။အမိုးကတောက်လျှောက်ယူရနေတော့လေ
။အခုဆိုရင်တောင်ရင်မြစ်ကဘာတစ်လျှောက်ကနေတချို့လည်းရွှေ့ပြောင်းနေကြပြီးမိုးကြီးမှုတွေကြောင့်တဲတချို့ပျက်စီးတာတွေလည်းရှိနေလို့ဆိုပါတယ်
။အဲနောက်ပြီးတော့အခုကဘာတွေကပထမနေ့ကပြူတဲ့အခါကျတော့လူမျိုးအိမ်နဲ့ဟိုနံလန်လောက်ပဲကြံတော့တယ်ပေါ့နော်အဲ့တော့ဒီကန္နာရှိတဲ့အိမ်ကြီးအတွင်းပိုင်းနဲ့ပြန်ရှိနေရှိခိုင်းနေပေါ့နော်နောက်ဒီမှာရိခကိုတော်ကြီးအဲ့ဒါတွေလည်းသူတို့ဆွေးနေကြတာပပတ်လည်းကတော့ရေပြင်းကြေးဖြစ်နေတာပေါ့ကျွန်တော်ဒီမက်သွားတေးတယ်နောက်ပြီးတော့ရေလမ်းကြောင်းတစ်ခုကလည်းအတွင်းနဲ့ဝိုက်ပြီးစီးနေတယ်လို့ပြောလာပေါ့နော်နောက်ပြီးတော့မိုးကလည်းတောက်လျှောက်ယူလာတဲ့ခါကျတော့သူတို့ဒီအဝတ်စားတွေနဲ့လက်ခက်ခဲရှိနေတာကိုတွေ့ရတယ်နောက်တချို့တဲအိမ်ကြောက်လဲအမိုးပေါက်တာတွေအမိုးလန့်တာတွေဟိုတွေ့နေရတယ
်အခုဆိုရင်ငှက်ဖျားတုတ်ကွေးဝမ်းလျှော်ယောဂါတွေလည်းဖြစ်နေတာတွေကြောင့်ဈေးအဝါလိုအပ်မှုတွေလည်းရှိနေတယ်လို့ဆိုပါတယ
်ဟုတ်ကဲ့အဖျားနာတွေရှိတယ်အဥမာဘောဒီဖျားနာရှိအေးမီနာရှိချောင်းဆိုးတွေရှိတယ်အဲနောက်တော့တချို့ရငှက်ဖျားတွေပါတယ်ဟိုဖြစ်နေတာတွေ့ရတယ်နောက်ဝမ်းယောဂါလည်းပတ်သက်ပြီးတော့ဗောနော်အဲ့ဒါလည်းလိုအပ်မှုတွေကျွန်တော်ထင်တယ်ဟိုဖျားနာကြတယ်မှာကလေးတွေကညာ
ပလောတဖို့စစ်ဘေးရှောင်စခန်းဟာကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဆိုတဲ့နေရာမှာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ဘေးရှောင်ကြတဲ့ပြည်သူတွေနေထိုင်နေကြတာပါဒီစခန်းဟာ2021ခုနှစ်ဒီဇင်ဘာလကနေစပြီးစစ်ဘေးကြောင့်ထွက်ပြေးလာရသူတွေဟာအခုချိန်ထိနေရမပြောင်းနိုင်ကြဘဲနှစ်နှစ်ခွဲကျော်ကြာတဲ့အထိတောင်ရင်မြစ်အနီးမှာပဲနေထိုင်နေကြရတာဖြစ်ပါတယ်ဒီစခန်းမှာလူရေ 3,000 ကျော်နေထိုင်နေပြီးကလေး 300 လောက်ရှိတဲ့စခန်းလည်းဖြစ်ပါတယ်ရှင်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုစတင်ပါတော့မယ်ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့များသုံးသပ်ရေးသားနေကြပါတယ်။ဒါကိုဥစွာကြည့်အောင်ပါ။ဥကြော်ဇန်သာကမူရင်းအတုံးအနှုံးနဲ့မူရင်းအပေါ်အတိုင်းထုံထုံပြောပြပေးထားပါတယ်
။ဟုတ်ကဲ့။ဂရုဝတ်ပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာပြည်နာဆွေးနွေးအဖြစ်ချလို့ရထိုင်မလား။မြန်မာအရေးကိုဆွေးနွေးသုံးသပ်ကြမယ့်အာဆီယံစည်းဝေး။နောက်တိုင်းသားအင်အားစုတွေနမူနာယူသိတဲ့ UWSA ဝတ်တပ်ဖွဲ့အကြောင်းတွေပဲဖြစ်ပါတယ်။အဲ့ဒီအမှာပထမဆုံးပြောပြလိုတဲ့အကြောင်းအရာကတော့ those calling for a negotiated solution in Myanmar should read Putin's playbook မြန်မာပြည်နာကိုဆွေးနွေးအဖြစ်ချဖို့ပြောနေသူတွေပူတင်ရဲ့ကစားကွက်ကိုစီးဖို့လိုတယ်ဆိုရဲခေါင်းစဉ်နဲ့ Igor Vlasovich ရဲ့သုံးသပ်ချက်ဖြစ်ပါတယ် theerawdy.com ကထုတ်ပြောပြမှာပါခင်ဗျာ negotiated solution look for itဆွေးနွေးညီနိုင်အဖြစ်အစာရေးမလွတ်မသွေလိုအပ်တယ်လို့ရုံရုံကြီးကြီးလိုလိုလားလားပြောဆိုနေတဲ့လူတွေအလုံးဟာစစ်ကောင်စီအကြီးအကဲမင်းအောင်နိုင်ရဲ့ဆက်လက်ရည်တည်မဟာဗျူဟာဆန်ရအခြေခံမှုနှစ်ချက်ကိုသတိမထားမိရဘူးလို့ဆိုပါတယ်။အဲ့ဒီထဲမှာနံပါတ်၁ပူတုံမူကြီးမင်းအောင်နိုင်ရရုရှားတရုတ်ဒီနေရာမှာအိန္ဒိယလည်းပါတယ်။မြောက်ကိုရီးယားစတဲ့အစိုးရတွေနဲ့မဟာမိတ်ဖွဲ့ပြီးသူတို့စီကလုံလောက်တဲ့အကူအညီတွေကိုရရှိနိုင်တယ်သူတို့လူကျင်တာမဲလုံးတွေကိုအလုံးပေးမယ်။ကြံတခြားဘာမှယူဆိုင်စရာမလိုဘူးလို့တွေ့ထားတာဖြစ်တယ်။အာဆီယံအပါအဝင်အခြားနိုင်ငံတွေနဲ့အနောက်ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကို
American and the Russia just see Kazakhim Pimau suing Nijare, Pujumuji Mian Hangar, Danem Jumjambe, Namanik, Pujumuji Mian Hangar, see in a selection than Hangu, a digam have you up shit, total destruction, along Chessi Sura Utsune, Nema Che Negu, Muara Chamadure, Thunderman, Thunda Zuria, Yugoslavia, Iraq, Syria, Libya, Dulu, Sumimbi. Balkanization of Pionija has the Bojas Yapchete. At the Chain Demave, Vladimir Putin, Chechenya, Madudia Sibelu, Belo, and Ugare, Rajan and Irandu, Syria and Ashen, Bashar al Assadgu, Sele, Session and Belo Kunigere, Ukraine, Boju Josin and Lumuron Segu, Russia, Belo Takani, Sura Rigura, Ajo Thunza, the resentment we got, the Dimitaya Ulule, somewhat in Asuare. ဒီအသားတွေကိုပြတ်မှတ်ထားတာရဲ့ဆောက်အုံတွေနဲ့ပြည်သူ့ဘဝရဲ့တည်ရဲကိုဖြစ်စီတာတွေအလုံးဟာ စာဝန်ရေးစေဝါအစစအရာဟာခုကတွန်းလှန်နေသူတွေပေါ်မှာတာဝန်ကျောက်လိမ့်မယ်ဆိုတဲ့သဘောမျိုးပြုလုပ်နေကြတာဖြစ်တယ်။အဲနောက်ဆုံးပေမဲ့အရေးကြီးဆုံးအချက်တစ်ခုကတော့မြန်မာစစ်တပ်ဟာတခြားနိုင်ငံတွေရဲ့ကာကွယ်ရေးအင်အားစုတွေလိုမဟုတ်ဘူး။ဟိုးရှီဟောင်ဂရိခေစပါတာစစ်တပ်လိုပဲလူတို့ကိုစူရလူမှုအစိုက်ပိုင်းတစ်ခုမဟုတ်ဖဲလူတို့ကိုစားကောင်လို့သဘောထားရသူတွေသာဖြစ်တယ်။ မြန်မာနိုင်ငံဟာသဘာဝဇယံဇာတာတွေပေါ်ကျွယ်ဝပြီးတရုတ်နဲ့အိန္ဒိယတို့အကြမ်းမဟာဗျူဟာယအင်တန်တန်ဘူချီမာရဲ့အတွက်မြန်မာစစ်တပ်ဒီလူမှုကိုမလို့အဖယ်ရက်တီလို့ရတယ်အပေယူလုတ်နိုင်ငံကိုဆိုတာဟာမြန်မာစစ်တပ်ရဲ့စေကူးထဲမှာမရှိဘူးလို့ဆောင်းပါရှင်အီဂိုဗလတ်စ်ဗစ်ကသုံးသပ်ထားပါခင်ဗျာဆောင်းပါရှင်ဟာဘရက်ရှေဗယ်ဆိုဆိုက်တီစင်တာရဲ့အကြီးအကျယ်အကြံပေးသူဖြစ်ပ Adhika Chile Tawu Sanagas Chabare. Intractable issues await ASEAN ministers. ASEAN Uniru, Kandoya Kadai Padnari, some sign in the S. Red Council. Right to share some word book. Let's oppose the dinner for that tower. Baba Inaji Sun Nanganria, take seats and the Manjiria, see where we're Matangian. ASEAN Nanganjai, Uniria, Namapia Dana, don't take Pinlet, Tima, who pilates and who just theatre. Lao Nangama Bolume, Satin Suvene Javavi. The ASEAN Uniria, see where peace in any giant. American Piranzu, Yobaza Mega, Japan, Teo, Russia, Zare, Nanganria, Nanganjai, Unirule, Salat Sunayama Chepadre, ASEAN Senangaya, Uniriha, the Gu Chenchi, Atogunya, Ayam Chendeve, Pedipaka Madi, Pidunse, Singo Yoshi Lanere, the Consilao, Nyama, Ye, Sunayama Chepare, Rot, Luban, Nathan, Chalving, Ume, Imepine, Vilo, Kula de Maga, Piojan, Kuga for Yataware. ASEAN in Ajizon, Provine Pijare, Thai, Indonesia, Singapore, Malaysia, Rua, Sunu Ninai, Fishabu Sura, Raina Lose, Messia, Second Sipo, Sipia Nijapi, Tahas ASEAN, Yepa Mune, Natron Musadi, Anathimbi, Jagimabe, the board together, Ninya, Sizia, Lara, who was Saint Costanza Nirale Chaparere, Sushia, Uta, Indonesia, Nanganga, Namasibo Jokunet, then I can send you in bed to see Ganangere, Paul, Lessi Uta Lao Nine, Routi Chiselos of Nameless, Rara Matija, Namasik on Zibaka or Nangani Yadu Mahute, Chida Yashidiago, Silo Melo Sutavare, Indonesia Nangangai Unitana, Chida Yashi, Sidato Surio di Purugaro, Lao Nangaya Ninja Eteta Jodalus of Hua, Chin Yalime, Petnaga Sutuilone. Sangin Tamangi, Tubamu Suraha, Yadrinjin Pipia Makisam Huku, Tudemu Apsifizin Dalara, so those they lose home, Makisam Lepshadel of Joarere, Lao Nangaya Ura Setan, Dream Patruz and the Mangaro, Pepongu Chinkanirelu Suare. Don't you believe that Timamu will sell a year Kamaro? The Unangana Code of Conduct look horror, Lina Tinjayam S. Sandu, Pida the Botting Muyam, Asianga Tombi lose home, Melo Violina Varere. The Code of Conduct Coast Guard Forum, ASEAN ကမ်းစမ်းတပ်ဖွဲ့များနှိမ့်နိုင်မှုထားရှိဖို့အခုအစည်းအဝေးမှာဖိလစ်ပိုင်ဘက်ကအဆိုပြုဖို့ရှိနေပြီးတော့ဒါဟာတရုတ်အတွက်စိတ်ပျက်စရာဖြစ်လိမ့်မယ်လို့စန်တပန်တူကပြောကြောင်းနဲ့ကိုကဖော်ပြထားပါတယ်ခင်ဗျာ။အဲခုနောက်ဆုံးပြောပြလိုတာကတော့ What are missions how to succeed in fight against Myanmar hunter မြန်မာစစ်ကောင်စီကိုတိုက်တဲ့နေရာမှာဘယ်လိုအောင်မြင်မှုရရှိစေမလဲဆိုတာဝါစစ်တပ်ကပြသလိုက်တယ်ဆိုတဲ့ခေါင်းစဉ်နဲ့ theirawdi.com မှာကိုရေးသားထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီချင်းစစ်အစိုးရကတိုင်းရင်းသားလက်နက်ကိုင်အင်အားစုကိုအပြစ်ရခိုင်းပြီးနိုင်ငံသားတပ်ဖြစ်အစဉ်ကူးပြောင်းခိုင်းတော့လက်မခံတဲ့အဖွဲ့တချို့ကိုတိုက်ခတ်ပေမဲ့ UWSA ဝတ်တန်းနဲ့သူအင်ဒီယန် NDAA တို့ကတော့မတိုက်ခတ်ဘူး။အရာသာအစိုးရတပိုင်းလက်ထက်2017ဒီဇင်ဘာမှာပြည်ထောင်စုအဆင့်ပဏာမအပြည့်ရစရေလွတ်တော့ UWSA ကသူတို့ဟာ1989ခရက်က Truth လို့ခေါ်တဲ့ရန်စမှုရဆိုင်ရေးသဘောတူညီချက်ပြီးဖြစ်လို့အဲဒီအပြည့်ရစရေကိုလက်မှတ်ထိုးစရာမလိုဘူးလို့ဆိုခဲ့ပါတယ်။2015ပြည်ထောင်စုအပြည့်ရညီလာခံကိုလည်းသူတို့မတက်ခဲ့ဘူး။2016ပြည်ထောင်စုညီညာရေးညီလာခံမှာလည်းလေ့လာသူဖြစ်တာတရားခွင်ရှိတယ်ဆိုပြီးနှုတ်ထွက်ခဲ့တယ်။အဲဒီနောက်2019မှာFPNCC Federal နိုင်ငံရေးစစ်ဆေးမှုအတိုင်းအမြံကော်မတီဆိုတာကို MCA နဲ့အကြိမ်ဖွဲ့စည်းခဲ့ပါတယ်။နောက် 2018-19 မှာတရုတ်ဆက်ဖက်မှုကြောင့်ပြည်ထောင်စုညီညာရေးညီလာခံကိုတက်တယ်။ UWSA ဝါခေါင်းဆောင်ပေါ့ယူချန်နေမကောင်းဖြစ်တော့ဗိုလ်ချုပ်မှုကြီးမြောက်နိုင်ကိုရိုင်းစီရင်ကိုတခုတကလာပြီးငှက်ဆိုင်တွေကျွေးခဲ့တယ်လို့လည်းပုံနဲ့တကွဖော်ပြထားပါတယ်။အခါ2022မှာ UWSA ရဲ့ကိုပိုင်အုပ်ချုပ်ရေးပြည်နယ်စုခေါ်Autonomous Statehood တောင်ဆိုရာကိုပိုဂျုံမူကြီးမြောက်နိုင်ငံမူအဖြစ်သဘောတူညီခဲ့ပါတယ်တဲ့2021မေပါ UWSA တပ်သား3000ရင်းစီတရားလက်နက်အင်အားအပြည့်စုံနဲ့တန်လျင်မြစ်ကိုဖျက်ဆီးပြီးဆန်တမိုင်းကိုဝင်တဲ့ RCSS ကိုတိုက်နေတဲ့ SSPP ကိုကူရဲတိုက်ပွဲပြီးတော့ပြန်မဆုတ်တော့ဘူး2023ဧပြီမှာ UWSA တန်လျင်မြစ်ကိုထပ်ဖြတ်တဲ့ SSPP နဲ့အတူတန်ရန်နားမှာတပ်ဖြန့်ထားတယ်2023အောက်တိုဘာမှာညီနောင်မဟာပိတ်သုံးဘွဲကိုကူညီတဲ့အတွက်ဟိုပန်နဲ့ပင်လောင်းကိုရခဲ့တယ်။ဝါနယ်ဟာသံတွင်အနောက်ဖက်တရုတ်နယ်စပ်အထိရောက်ရှိသွားတယ်။ TNLA ကလည်းသူတို့သင်ပိုက်ရရှိထားတဲ့နယ်တချို့ဝါကိုခွဲပြေးခဲ့တယ်။ UWSA ကသံတွင်အနောက်ဖက်ကိုဒလိုတက်ဖြန့်ကျော်လာတိုင်းမြန်မာစစ်တပ်ဘက်ကတရုတ်ဝင်ကန့်ကွက်တာတစ်ခါမှမရှိခဲ့ဘူး။ဒီ2024ဇွန်လ5ရက်မှာလဲ UWSA တပ်တွေသံတွင်ကိုဖျက်ဝင်ပြီးဆန်နောင်မိုက်မှာသူတို့အင်အား9000အထိညပြလာခဲ့တယ်။ဒါပေမဲ့စစ်ကောင်စီကရင်ငုံနှုတ်ပိတ်နေသေးပါပဲ။ဇူလိုင်9ရက်မှာလာရှုအစီဘက်တန်ရန်ကိုကာကွယ်ပေးပါဆိုပြီး UWSA ကိုစစ်ကောင်စီကပြန်လာအဖြစ်နေမြေတချို့ကိုပေးခဲ့တယ်။2029ဒုတိယလှိုင်းစကြတဲ့အစစ်ကောင်စီကအဲ့ဒီဘက်မှာအရှုံးနဲ့ညီပဲရင်ဆိုင်နေရတာဖြစ်တယ်။ UWSA ဟာသံတွင်အစီဘက်ကိုသာတကယ်တမ်းအယုံဆက်ခဲ့ပြီးအနောက်ဘက်ကိုတော့ဂျာဂန်နဲ့ဖြစ်တာသဘောထားခဲ့တာ။အခုတော့အဲ့ဒီသံလွင်အနောက်ဘက်ကိုစနက်တစ်ချက်မဖောက်ရပဲစစ်ကောင်စီကသူတို့ကိုအလကားပေးခဲ့ရပြီဖြစ်တယ်။ဒီနေရာမှာကြံတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအတွက်စဉ်ကန်းစားကဘာလဲဆိုတော့စစ်ကောင်စီကိုခုခံရင်ဆိုင်တဲ့နေရာမှာအင်အားခိုင်မာတောင်းတင်းဖို့လိုရဲဆိုတာပဲဖြစ်ပါတယ်တဲ့။လူမျိုးစုတွေအပါအဝင်ပြည်သူလူထုတရားလုံးအနေနဲ့သူတို့ရပိုင်ခွင့်တွေကိုရရှိပိုင်ဆိုင်နေတယ်ဆိုရင်အင်အားခိုင်မာဖို့လိုအပ်တယ်ဆိုတာ UWSA ကသိသိပြတ်နေတာဖြစ်တယ်။မြန်မာစစ်ကောင်စီတွေဟာတချိန်ကကျွန်တော်တို့ကတရုတ်ကိုကြောက်ရပါတယ်လို့ပြောခဲ့သလိုအခုခါဝါကူလည်းကြောက်ရပါတယ်လို့ပြောလာရင်အောင်အောင်စရာမဟုတ်တော့ဘူးလို့ဆမရှင်ကသုံးသပ်ရေးသားထားဖြစ်ပါတယ်ခင်ဗျာ။ good bad ကတော့လောက်ပဲဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်တို့စောင့်မျှော်လိုက်ကြပါစို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ
်VOA American တိုင်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် မင်္ဂလာပါ VOA American အသံရဲ့ဇူလိုင်လ29ရက်နေ့စနေနေ့မနေ့ဖက်ရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုဆက်လက်ပြီးအမျိုးသမီးကန္တာတူတာဆုံးလင်း American တခွင်သိပ္ပံနဲ့နည်းပညာစတဲ့ကန္တာတွေကိုဆက်လက်တင်ဆက်ပါဦးမယ်။ပထမအဆုံးအနေနဲ့အမျိုးသမီးအစီအစဉ်ကိုစတင်တင်ဆက်ပါမယ်။လာမယ့် November လရွေးကောက်ပွဲမှာ Democrat Party သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုတိယသမ္မတကမလာဟဲရစ်ကိုရွေးကောက်ပွဲကနေနှုတ်ထွက်သွားတဲ့သမ္မတဂျိုးဘိုင်ဒန်ကအပြည့်အဝထောက်ခံပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးအမျိုးသမီးဒုတိယသမ္မတဖြစ်လာသူကမလာဟဲရစ်ဟာရီပါဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရန့်ကိုနိုင်ပြီးပထမအဦးဆုံးအမျိုးသမီးသမ္မတဖြစ်လာနိုင်ခြေရှိပါသလား။သူမရဲ့စွမ်းဆောင်ရည်နဲ့ဖြတ်သန်းမှုတွေကဘယ်လိုရှိပါသလဲ။လူအခွင့်လှုပ်ရှားသူမတ်ဝေဝေနုနဲ့ VOA ဝိုင်းတော်သူမတ်ဆူမွန်တို့ကဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်။
American ပြည်အောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတအဖြစ်နဲ့2022ခုနှစ်မှာအရွေးချယ်ခံခဲ့ရတဲ့ Kamala Harris ဟာအထက်လွှတ်တော်အမတ်ဟောင်းဘွားကနေ American ပြည်အောင်စုရဲ့သမိုင်းမှာပထမဆုံးအမျိုးသမီးဒုသမ္မတဖြစ်လာခဲ့တဲ့သူ American ပြည်အောင်စုရဲ့အရေးအကြီးဆုံးဒုတိယမြောက်ခေါင်းဆောင်ဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့အိန္ဒိယနယ်ပွား American လူမဲအမျိုးသမီးဖြစ်ပါတယ
် It is my honor to be hereTo stand on the shoulders of those who came before.
ဒုသမ္မတတာဝန်ကိုဂုဏ်ယူစွာနဲ့ဒီနေရာမှာလက်ခံရယူပါတယ်။အရင်နှောင်းကတာဝန်ထမ်းရွက်ခဲ့သူတွေရဲ့တာဝန်ကိုပခုံးပြောင်းရယူပါတယ်လို့ကမလာဟဲရစ်ကပြောသွားတာဖြစ်ပါတယ်။အခုလက်ရှိဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်နိုဝင်ဘာလ2024မှာကျင်းပမယ့်အမေရိကန်ပြည်ထောင်စုရဲ့သမိုင်းဝင်ရွေးကောက်ပွဲမှာလည်းဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်နေရှင်ပြိုင်အရွေးချယ်ခံခွင့်ရနိုင်မှုအတွက်ရှေ့လာကျင်းပမယ့်ဒီမိုကရက်ပါတီရဲ့ညီလာခံမှာသူ့ကိုဒီမိုကရက်တစ်ပါတီသမ္မတလောင်းအဖြစ်ရွေးချယ်နိုင်ချေထောက်ခံမှုတွေကလည်းအပြည့်အဝရနေတာဖြစ်ပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကလည်းသူသမ္မတလောင်းဖြစ်နေဝင်မပြိုင်တော့ဘူးလို့ဆုံးဖြတ်လိုက်တဲ့တစ်ချိန်တည်းမှာပဲသူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသမ္မတလောင်းအဖြစ်ရထားရွေးချယ်ကြဖို့အပြည့်အဝထောက်ခံမှုပေးခဲ့ပါတယ်။ဒီမိုကရက်တစ်ပါတီကတင်မြောက်မဲ့သမ္မတလောင်းဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့ကမလာဟဲရစ်ကိုရီပါဘလစ်ကန်ပါတီရဲ့သမ္မတလောင်းဒေါ်နယ်ထရန့်ဘက်ကလည်းသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုတိယသမ္မတကမလာဟဲရစ်နဲ့ထိတိုက်ရင်ဆိုင်နိုင်မှုအရေးသူရဲ့မဲဆွဲစီယုံရေးချင်းကပ်ပုံတွေကိုပြန်ပြီးတော့ချိန်ညှိနေပုံရတယ်လို့အကဲခတ်တီကသုံးသပ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ဟာလာမယ့်ရွေးကောက်ပွဲမှာပြိုင်ဘက် Republican Party ကသမ္မတလောင်းအမေရိကန်ရဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ရှင်ပြီးတော့ပထမဆုံးအမျိုးသမီးသမ္မတအဖြစ်နဲ့ရှင်ပြိုင်ရွေးချယ်နိုင်စွမ်းရည်ရှိပါမလား။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအမျိုးသမီးသမ္မတဖြစ်နဲ့ပထမဆုံးသမ္မတတာဝန်ကိုထမ်းဆောင်ခွင့်ရသူဖြစ်လာမလား။နောက်ပြီးတော့လက်ရှိအမေရိကန်ရဲ့ပထမဆုံးအမျိုးသမီးဒုတိယသမ္မတကမလာဟဲရစ်ရဲ့နိုင်ငံအပေါ်ခေါင်းဆောင်နိုင်စွမ်းရည်ကရောဘလောက်ထိထက်မြက်နိုင်ပါသလဲနိုင်ငံရေးအတွေ့အကြုံဖြတ်သန်းမှုတွေပေါ်မှာဘလောက်ထိယုံကြည်မျှော်လင့်လို့ရနိုင်ပါသလဲဆိုတာကိုမြန်မာနိုင်ငံကလူခွင့်လှုပ်ရှားသူမဝဝေနုရဲ့အမြင်သဘောထားကိုမေးကြည့်ပါတယ
်ဟုတ်မဝဝေနုရှင်အခုလာမယ့်နိုဝင်ဘာလမှာကျင်းပမယ်အမေရိကန်ရွေးကောက်ပွဲမှာပေါ့နော်အခုဒီမိုကရက်ပါတီဘက်ကနေပြီးတော့လက်ရှိသမ္မတဂျိုးဘိုင်ဒန်ကသူဒီသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့အစီအစဉ်ကိုသူအနေနဲ့ဝင်ပြီးတော့မပြိုင်တော့ဘူးပေါ့နော်ဒါပေမဲ့သူ့ရဲ့ဒုသမ္မတကမလာဟဲရစ်ကိုသူရွေးချယ်ပါတယ်သူ့ကိုအများကြီးလဲအားကိုးတယ်သူဟာဒီဟာနဲ့ပတ်သက်ပြီးထိုက်တန်ပါတယ်ဆိုတဲ့ဟာကိုသမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဆိုတော့ကမလာဟဲရစ်ကဆိုလို့ရှိရင်လည်းအမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာပထမဆုံးဒုသမ္မတပေါ့နော်ပထမဆုံးအမျိုးသမီးဒုသမ္မတတယောက်အနေနဲ့သူကဒီလိုမျိုးခန့်အပ်တာဝန်ပေးခြင်းကိုခံခဲ့ရတယ်ဆိုတော့အခုရှေ့လာမဲ့ဒီသူတို့ရဲ့ပါတီညီလာခံမှာတရားဝင်ရွေးချယ်ခဲ့မယ်ဆိုလို့ရှိရင်တော့သမ္မတလောင်းတယောက်အနေနဲ့ရွေးချယ်နိုင်မဲ့အခြေချင်းရှိတယ်ပေါ့နော်ဒါပေမဲ့အရှိမလည်းဝင်ပြီးတော့မှအမျိုးသမီးသမ္မတတွေဝင်ပြီးရွေးခဲ့တာရှိတယ်။ဥပမာ Hillary Clinton တို့ပါတော့ဒါပေမဲ့အနိုင်မရခဲ့ဘူးပေါ့နော်ဆိုတော့အခုဒီကမလာဟဲရစ်ကိုဂျိုးဘိုင်ဒန်ကနေပြီးတော့မှရွေးချယ်ဖို့ဆုံးဖြတ်ခဲ့တယ်သူနဲ့အတူတူပဲတခြားပါတီရဲ့ထိပ်တန်းခေါင်းဆောင်ကြီးအကုန်လုံးကလည်းသူ့ပေါ်မှာအများကြီးထောက်ပံ့မှုပေးတယ်ပေါ့နော် supporting ပေးနေရလို့ရှိတဲ့အနေအထားပေါ်မှာအဲ့တော့မဝေနုအနေနဲ့အခုလက်ရှိအမေရိကန်ရဲ့ဒီဒုသမ္မတအပေါ်မှာဒီသမ္မတလောင်းရွေးချယ်နိုင်ခြေရှိတဲ့အပေါ်မှာပေါ့နော်သ တကယ်လို့များသူရွေးချယ်ခံခဲ့ရတယ်ဆိုရင်ဘလောက်ထိအကျိုးသက်ရောက်မှုတွေရှိနိုင်မလဲနောက်ပြီးတော့သူ့ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့ဘလောက်ထိမှမဝေနူအနေနဲ့သူ့ကိုတုံ့တက်မိထားတာရှုမြင်မိထားတာရှိပါလဲရှင
်ဟုတ်ကဲ့ပါဟိုပထမဆုံးအနေနဲ့ကျွန်မပြောချင်တာကလေသမ္မတဂျိုးဘိုင်ဒန်ကနေပြီးတော့မှဒီကမလာဟဲရစ်ဒုသမ္မတကိုအာကျွန်တော်တို့သမ္မတလောင်းအဖြစ်ဝန်ကြံမှုအတွက်အဲဒီအန်ဒိုးစ်ပေးခဲ့တာပေါ့နော်တောက်ခံခဲ့တယ်ဆိုတဲ့အချက်ကကျွန်မအတွက်ကတော့ဒါအမတန်မှစိတ်ဝင်စားစရာကောင်းတဲ့အချက်ဖြစ်တယ်အမတန်မှချီးကျူးစရာကောင်းတဲ့အချက်လို့လည်းဖြစ်တယ်ပေါ့နော်ပထမတစ်ချက်ကဒီသမ္မတဒီဟာနှစ်ကြိမ်စီဝန်ပြန်ခွင့်ရှိရပေါ့နော်ဆိုတော့သူ့အနေနဲ့ဒီဂျိုးဘိုက်ဒန်အနေနဲ့ဒီလိုမျိုးသူနှုတ်ထွက်ပြီးတော့ဒီဒုသမ္မတကိုအန်ဒိုးစ်ပေးလိုက်ခြင်းဟာသူဟာသူ့ကိုယ်သူဒါ sacrifice အနစ်နာခံလိုက်တာ sacrifice လုပ်လိုက်တာပဲသူ့ကိုယ်သူအနစ်နာခံလိုက်တဲ့ဆိုတဲ့ဟာကဘာကြောင့်လဲဆိုတော့သူက pressure တွေများတာမှန်ပေမဲ့ဒီလိုအနစ်နာမခံလဲသူရတယ်သူဒီဟာကိုကျမတို့ဟိုအတင်းသူဝင်ပြိုင်မယ်ဆိုလို့ရှင်လေဘယ်သူကမှသူ့ကိုတားနိုင်မှာတော့မဟုတ်ဘူးဒီလိုအချိန်မှာသူဒီလိုမျိုးလှုပ်လိုက်ချင်းဟာဆိုလို့ရှင်ကျမတို့ဘာကိုတွေးရလဲဆိုတော့သူဟာတိုင်းပြည်အတွက်အနစ်နာခံတယ်ဒီမိုကရေစီအတွက်အနစ်နာခံတယ်เนาะဆိုရဲဟာမျိုးကိုကျမတို့တွေးရတယ်အဲဆိုတော့အဲ့ဒီအတွက်ကိုကျမတို့အမတန်လေးစားမိတယ်အဲဒါကျမတို့ချီးကျူးစရာကောင်းတယ်လို့ပြောလို့ရတယ်ဒုတိယတစ်ချက်ကဒီလိုသူနှုတ်ထွက်ရုံနဲ့မကဘဲနဲ့ဒီအမျိုးသမီးတယောက်ကိုသူကအန်ဒိုးစ်တော့ပေးလိုက်တာအဲ့အမှားမှာလဲအမျိုးသမီးဟာဒီမျိုးသမီးဟာလူမဲအမျိုးသမီးနောက်လူမဲနဲ့ရှေ့တောင်အရှာဘက်ကနေပြီးတော့ဆက်ထားတဲ့အမျိုးသမီးတယောက်ဖြစ်တယ်ပေါ့နော်ဒီသူ့ရဲ့ origin ကဆိုလို့ရှိရင်အဲဆိုတဲ့အခါကျတော့ဒီလိုမျိုးလူမဲအမျိုးသမီးတယောက်ကိုအထောက်ခံပေးလိုက်တဲ့ဆိုတဲ့ဟာကသူ့အတွက်ကလည်းအမတန်မှ risk ရှိရပေါ့နော်ဒီလိုမျိုး UA ပေးနိုင်တဲ့သူ့ရဲ့တက်တည်သူ့ရဲ့စဉ်းစားချက်ကိုလည်းကျွန်တော်တော့ချီးကျူးမိတယ်အဲ့တော့ကမလာဟဲရစ်တကယ်လို့သမ္မတလောင်းဖြစ်လာရင်ကျွန်တော်တို့ဘလို့ဖြစ်မလဲပေါ့နော်ဒီသူ့သမ္မတတခြားလုံးမှလည်းသူဟာအရန်ပေါ်ပူလာဖြစ်မနေဘူးပေါ့နော်အတန်လဲသူ့အတန်ဒီလဲတိတ်မကြားရဘူးဆိုတဲ့ဟာမျိုးလဲသူဝေဖန်ခံခဲ့ရတယ်ပေါ့နော်တော်တော်လေကျွန်မအမြင်ပြောရင်တော့ဒုသမရအနေနဲ့လင်းနေနီးပါတာဝန်ထမ်းဆောင်မိတဲ့အချိန်မှာသူဟာတိုင်းနာတစ်ခုအထိနိုင်ငံရေးအရာဒီအတွေ့အကြုံရှိလာတဲ့အမျိုးသမီးတစ်ခုဖြစ်တယ်ပေါ့နော်တော်တော်လေးတာအတွေ့အကြုံရှိလာတယ်လို့ပြောလို့ရတယ်လူကအရင်တော့ကလည်းစနေတာအနေနဲ့ရွေးချယ်ခံခဲ့ရဘူးတဲ့အမျိုးသမီးတယောက်လည်းဖြစ်တယ်နောက်ပြီးတော့တိထက်ပို့ပြီးတော့မှသူ့ရဲ့အရေးချင်းကိုပြောရမှဆိုရင်သူဟာဒီကယ်လီဖိုးနီးယားပြည်နယ်ရဲ့ဒီprosecutor ပေါ့နော်ရှင့်နေဒီအစိုးရရှင့်နေဖြစ်ခဲ့တာပေါ့နော်ဒီအရေးချင်းရှိတဲ့အမျိုးသမီးဖြစ်တယ်လို့တော့ကျွန်မယုံကြည်ရယ်အဲဒါပေမဲ့ဆုနာအစောစောနာကကျွန်တော်တို့ဒုသမ္မတအလုပ်နေတဲ့တကာလမှာတော့သူ့မှာဒီ mandate အရာသူ့ရဲ့ role အရာ limitation တွေရှိနိုင်တဲ့အတွက်ကြောင့်မလို့ကန့်သက်ချက်တွေရှိနိုင်တဲ့အတွက်ကြောင့်မလို့သူ့အတန်နေပါတယ်တိတ်မထွက်နိုင်တာတိုးတော်လည်းအရေးချင်းကိုကြည့်မယ်ဆိုလို့ရှင်သူဟာခေသူမဟုတ်ပါဘူးအလွန်တရာမှထက်မြက်ပြီးတော့တော်တဲ့အမျိုးသမီးလို့ကျွန်မယုံကြည်ရယ်ပေါ့နော်ဆိုတော့ဒီလိုနေ့တူကအမေရိကန်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုဒီအဓိက issue တွေပေါ့နော်ဒီရွေးကောက်ပွဲမှာအဓိက issue တွေကိုသူ့အနေနဲ့သေးသေးချာချာဖြေရှင်းဖို့အတွက်လမ်းကြောင်းပြနိုင်မယ်ဆိုလို့ရှင်တော့ကျွန်မမြင်တာကတော့နိုင်နိုင်ချေရှိပါတယ်လူကန်ဆိုတော့လည်းပြောလို့မရဘူးပေါ့နော်ဆိုတော့ဟုတ်ကဲ့
အဲ့တော့နောက်ဆုံးတစ်ခုမေးချင်တာကအခုဒီဒေါ်နယ်ထရန့်ပေါ့နော်ကိုသူနဲ့ဝင်ပြီးတော့မှရှင်ပြိုင်မဲ့ Republican Party ရဲ့တရားဝင်ရွေးချယ်ထားပြီးသားဒီသမ္မတလောင်းကဆိုလို့ရှိရင်အခုဒီရပိုင်းလာပိုင်းမှာပဲပေါ့နော်သူ့ကိုဒီလိုလှုပ်ကြံတက်တက်ဖြတ်ဖို့အကြိုးစားမှုနဲ့ပတ်သက်ပြီးတော့ဒီ American ပြည်သူတွေကြားမှာရောသူ့ရဲ့ပါတီဝင်တွေကြားမှာရောသူကဘာပဲပြောဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ပေါ်မှာဒါစာနာမှုတွေခုသူ့ပေါ်မှာခုနမဝင်လို့ရှင်းပြခဲ့သလိုပဲလူတွေရဲ့သူရဲ့ mindset တွေအကုန်လုံးကိုတခုမဟုတ်ဒါဆွဲဆောင်မှုတခုလည်းဖြစ်လာနိုင်တယ်ပေါ့ဆိုတော့ကမလာဟဲရစ်ဝင်ပြီးတော့ရှင်ပြိုင်မဲ့ပေါ့နော်တကယ်တမ်းပြောရင်ဝင်ပြီးတော့မှအဲ့လိုမျိုးအဲ့ဒီလိုမျိုးဝင်ပြီးရှင်ပြိုင်မဲ့လူကဒေါ်နယ်ထရန့်ဖြစ်နေတယ်ဆိုတော့ဘာလို့တစ်ဖက်ရှင်ပြိုင်ဘက်ကတကယ်ဟိုမှတောက်လျှောက်ဒီအမေရိကန်နိုင်ငံရေးမှာရောသူ့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်တွေမှာရောသူကအများကြီးဒီနီလန်းပေါင်းစုံနဲ့တုံးပြီးတော့မှလူတွေကိုသူကဟိုဆွဲဆောင်စီးရုံးနိုင်တဲ့အနေအထားမျိုးမှာရှိတော့ဒါကသူ့အတွက်အားသာချက်တစ်ခုလို့ဖြစ်နေတော့ကမလာဟဲရစ်အတွက်စိန်ခေါ်မှုတွေရောရှိလာနိုင်မယ်လို့ထင်လားရှင
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကအမတန်မှဖက်ဖက်တလုံးအတွက်စိန်ခေါ်မှုရှိရဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့တော့ကျွန်မယုံကြည်ရဲ့အပြန်နဲ့ထိုးနှက်မှုတွေကျွန်တော်တို့တွေ့ရမယ်လို့ထင်တယ်ပေါ့နော်အဲ challenge ရှိမယ်ကျွန်တော်တို့တကယ်လို့သူ့ဘက်ကကမလာဟဲရစ်ဘက်ကဒီလိုမျိုး အထောက်ပံ့တည်တည်ချာချာရတယ်သူတို့ view ဟာတည်ချာကောင်းတယ်သူ့ကိုသူ့ရဲ့ advisory ကောင်းတယ်ပါညာဆိုလို့ရှင်တော့အရန်ကြီးအစိုးရင်စရာတော့မလိုဘူးလို့ထင်တယ်အရင်တော့အမေရိကမှာအမျိုးသမီးတွေကိုတမရအဖြစ် Hillary Clinton နောက်မှကျမတို့တမရ Trump ကိုရှုံးခဲ့တယ်ပေါ့နော်ဆိုတော့အကုန်လုံးနိုင်မယ်လို့ထင်ထားတဲ့ Hillary Clinton နောက်မှရှုံးခဲ့တယ်ဒီလူမဲအမျိုးသမီးကနိုင်နိုင်ကြီးရှိလားဆိုတော့ကျမတော့ဝင်းပြိုင်ပြီဆိုကြဲဟွာသူ့မှာနိုင်နိုင်ကြီးကတော့ရှိတယ်လို့ကျမမှတ်ယူတယ်အမျိုးသမီးတယောက်အနေနဲ့ဆိုလို့ရှင်တော့ဒီလိုမျိုး American မှာအမျိုးသမီးသမရာဖြစ်လာတာကိုတော့ကျမတို့ကကြိုးစားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဒီသမရာဟောင်းထရန့်နောက်ပြီးတော့ရှိကမလာဟဲရစ်ပေါ့နော်ခုတရားဝင်ရွေးချယ်မှုတော့မရှိသေးဘူးဒါပေမဲ့အလားအလာအများကြီးရှိတဲ့သူသမနာတရားအနေနဲ့ကျမတို့စောင့်ကြည့်ကြတာပေါ့နော်ဟုတ်ကျေးဇူးအများကြီးတင်ပါတယ်မဟုတ်ဝင်လို့ရှင်ဟုတ
်
ခုလိုမျိုးအချိန်လေးရှင်ပေးရကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးပါမ
အမျိုးသမီးကန္တာကိုတင်ဆက်ခဲ့တာပါရှေ့တပတ်အခုလိုအချိန်မှာအမျိုးသမီးကန္တာကိုတင်ဆက်တဲ့အခါမှာတော့မြမအရေးဆောင်ရွက်သူအနုပညာရှင်အိန်ဂျယ်လမုံနဲ့ဆက်သွယ်စကားပြောထားတဲ့ဒုတိယပိုင်းကိုမက်ခင်ဖြူထွေးကတင်ဆက်ပေးမှာဖြစ်ပါတယ်ဆက်လက်ပြီးတော့သုဒ္ဓဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်မြမအမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့ဇူလိုင်လကိုမြမအမေရိကန်လအဖြစ်အိန္ဒိယနာပြည်နယ်မှာသတ်မှတ်ထားပါတယ်အိန္ဒိယနာပြည်နယ်ကမြန်မာအမေရိကန်အင်စတီကျူ BACI အဖွဲ့ဝင်တွေဟာမြန်မာအမေရိကန်လအထင်အမှတ်ဆင်နွှဲတဲ့အနေနဲ့ဒီနှစ်နွေရာသီမှာမြို့တော်ဝါရှင်တန် DC ကိုလေ့လာရေးခီးအဖြစ်လာရောက်ပြီးနိုင်ငံသားရေးဌာနပြည်နယ်ကိုစားပြုလွတ်တော်အမှတ်တင်တယ်လည်းတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေတင်ပြတောင်းဆိုခဲ့တယ်လဲဆိုတာကိုကိုအောင်အောင်ကရိုက်ကူးတင်ပြပေးထားပါတယ်
နိုင်ငံသူနိုင်ငံသားတွေရဲ့အခွင့်အရေးနောက်လူငယ်တွေအတွေ့အကြုံရစေဖို့ရည်ရွယ်ပြီးတော့အင်ဒီယားနာပြည်နယ်အင်ဒီယားနာပူလစ်မြို့မှာအခြေစိုက်တဲ့ BACI အဖွဲ့ဝင်တွေဒီဝါရှင်တန် DC မြို့တော်ကိုရောက်ရှိနေပါတယ
်ကျွန်တော်တို့ Promise American Community Institute ကနေကျင်းမှုကျင်းပပြီးတော့ဒီတစ်နှစ်မှာတကလောက်တဲ့ပညာရေးနဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့ဒီလူကြီးအမေရိကန်နိုင်ငံကွန်ဂရက်စ်နဲ့အစိုးရနဲ့တွေးဖို့ကျွန်တော်လူငယ်တွေကိုခေါ်လာတာဖြစ်တယ်ကျွန်တော်တို့နံပါတ်1ကဒီလာတဲ့ဆိုတဲ့နေရာမှာဒီအယောက်ပေါင်းကတော့60လောက်ရှိပါတယ်ဒီကောလိပ်ကျောင်းသူကျောင်းသားတွေနဲ့အထက်လာကျောင်းသူကျောင်းသားတွေပေါင်းပြီးတော့မှကျွန်တော်တို့လာလာဖြစ်တယ်ဒီ summer scholars program မှာပါဝင်နေတဲ့ကလေးတွေဖြစ်တယ်မနစ်က2023မှာIndiana governor ကနေပြီးတော့ကျွန်တော်တို့ Burmese American Community Month ကိုကြော်ညာအတိအမှပြုထားတာဖြစ်တယ်။ဒီနေ့နဲ့ပြောရမယ်ဆိုရင် proclamation လုပ်ပေးထားပါတယ်။ Burmese American Community Month ဆိုတာကျွန်တော်တို့ Burmese American တွေရဲ့အောင်မြင်မှုကိုသူတို့အတိအမှပြုထားတာဖြစ်တယ်။အဓိကအနေနဲ့ကျွန်တော်တို့ပညာရေးမှာထွတ်ချွန်နေတယ်ဆိုတဲ့ဟာကိုနံပါတ်1နော်အတိအမှတ်ပြုတာဖြစ်ပါတယ်။ဥပမာဖြစ်ကျွန်တော်တို့ USA မှာကလေးတွေကြောက်တက်နေတဲ့ High School ကြောက်တက်နေတဲ့ကလေးတွေဆိုလို့ရှိရင် College တက်နှုတ်က100မှာ90ရာခိုင်နှုန်းကျော့နေတယ်။ဒါကဒီ Demographics ဒီအဖြူအမက်ဘသူအရှေ့တွေကပါကျွန်တော်တို့Burmese ကလေးတွေကပူတော်နေတယ်ဆိုတော့ပြားသားနေပါတယ်နံပါတ်2အနေနဲ့ကတော့စီးပွားရေးအရာ level ကျွန်တော်တို့ပါဝင် contribution ပြားပေးဆက်နေတယ်ဆိုတာကိုသူတို့ တိမှပြုထားတာဖြစ်တယ်။နံပါတ်၃အနေနဲ့ကျွန်တော်တို့ဒီ civic participation နဲ့ကျွန်တော်တို့မတူကွဲပြားခြားနာတဲ့လူမျိုးဒီအမေရိကန်နိုင်ငံတစ်ခုလို့ကျွန်တော်တို့ကလှပစေတယ်။ဒီတောင်းတစေတယ်ဆိုတဲ့အတိမှပြုလာရတာဖြစ်တယ်။
သမီးရောကြာရန်ကိုရန်ကိုတောက်ကိုပြရဲအာကျွန်မလည်း experience တစ်ခုဖြစ်တယ်ပေါ့နော်ဒီစားအောင်ကျင်လာမယ်ခင်တယ်ဒါပေမဲ့လက်တွေ့မှာတစ်ခါမှမမြင်ဖူရဲရာတစ်ခုကိုဒီဒီစီရချပနဲ့လာနိုင်တဲ့အတွက်ကြောင့်ပေါ့နော်အရန်ကိုဝါစာကြည့်ကြည့်ဖြစ်ပါတယ
်မင်္ဂလာပါကျမတို့က BACN community ကနေလာတာဖြစ်ပါတယ်ကျမတို့အခုဒီနေ့Capitol Hill မှာရိုးရဝတ်ဆောင်လေးတွေကိုဝတ်ပြီးတော့လွတ်တော်အမတ်တွေနဲ့တွေ့ပြီးတော့ကျင်ငယ်ရေးအကြောင်းတွေလည်းတင်ပြမယ်ဆွေးနွေးဖို့လာတာဖြစ်ပါတယ
်ဟုတ်အလုံးမင်္ဂလာပါကျမတို့ဒီCI ကပါလူငယ်တွေအများကြီးဒီမှာဒီနေ့Capital Hill မှာလာရောက်တာဖြစ်ပါတယ်ကျမတို့အများတော်ဖြစ်ကလူငယ်တွေကပထမဆုံးရောက်တာလေးဖြစ်တယ်ပြီးတော့ဒီနေ့ကျမတို့ program အနေနဲ့ဒီမှာရှိတဲ့လွှတ်တော်မှတ်တွေနဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ဒီတွေ့ဆုံတဲ့အချိန်မှာမြန်မာနိုင်ငံမှာပြည်ပနေတဲ့ဒီပြဿနာအခင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
State Department နိုင်ငံချင်းဝင်ကြီးဌာနမှာမြန်မာနဲ့ပတ်သက်ပြီးတော့မှာ officers လူကြီးတွေနဲ့တွေ့ဖို့ရှိတယ်။နံပါတ်1အနေနဲ့ United States Institute of Peace နဲ့တွေ့ဖို့ရှိပါတယ်။အဲပြီးကျွန်တော်တို့ဒီကိုပြန်လာမယ်။ဒီ Capitol Hill Building မှာဒီက Senator ထောင်းရောင်းပြီး Congressman Andrew Carson ယုံနေရနေပြီးတော့မှကျွန်တော်တို့တွေးဖို့ရှိပါတယ်အိန
္ဒိယနဲ့ပြည်နေရပဲ
ဟုတ်ကဲ့နံပါတ်1ကတော့ဒီကျွန်တော်တို့ Burma Act ဆိုတဲ့အဥပဒေဒီ American Congress ကနေပြီးတော့မှမနှစ်တနည်းကသူတို့ pass ပြီးတာဖြစ်ရှိတယ်ဒီ Burma Act နဲ့ပတ်သက်ပြီးတော့ဘယ်လိုပူဇော်မျိုးနဲ့ကျွန်တော်တို့ကဒီဟာထက်ကောင်းအောင်တင်ဟစ်လုပ်နိုင်မလဲဆိုတဲ့ဟာကိုသူတို့နဲ့ဆွေးနွေးဖို့တခုရှိတယ်။ပြီးတော့လည်းအခုကျွန်တော်တို့နိုင်ငံတွေးမှဖြစ်ပြင်းနေတဲ့ဒီစီးရီးအရာရဲ့ပြီးhumanitarian လူသားချစ်စာနာထောက်ပါလူအပ်မှုတွေရဲ့အဲပြီးတခြားလူအပ်တဲ့ဒီ constitution နဲ့ပတ်သက်ပြီးတော့မှ expert တွေလူအပ်နေတဲ့အကြောင်းနဲ့ကျွန်တော်ဘယ်လိုပူဝိုင်းဝန်းပြီးတော့မှဒီဟာထက်ထိရောက်တဲ့ action American Suya ကနေယူပေးနိုင်မလဲဆိုတဲ့ဟာတွေကိုကျွန်တော်တို့အဓိကထားပြီးတော့မှဆွေးနွေးသွားမှာဖြစ်ပါတယ
်မယ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါဆက်လက်တင်ပြပေးမှာကတော့သိပ္ပံနဲ့နည်းပညာအစီအစဉ်ပဲဖြစ်ပါတယ်တ िश ူးငပြောဆိုတာပါပါလေကချင်ပြည်နယ်တဲ့တရုတ်လုပ်ငန်းရှင်တွေတ िश ူးငပြောလာဆိုင်တဲ့အတွက်ပြစ်စည်းခဲ့ရတဲ့မြန်မာတဘာဝပတ်ဝန်းကျင်တွေကိုဘယ်လိုပြန်ကောင်းအောင်လုပ်နိုင်ပါသလဲဇီဝနည်းပညာရှင်ဒေါက်တာတန်တန်းစိန်ကိုဒေါခင်မျိုးသက်ကမေးမြန်းပြီးဒီတစ်ပတ်မှာတင်ပြထားပါတယ
်အများဆက်ဝင်ကြတယ်တ िश ူးငပြောနဲ့ပတ်သက်ပြီးတော့ဆက်မပြောပြပေးပါအမှောင်ဆုံးပေါ့နော်တ िश ူးငပြောဆိုတာဘယ်လိုငပြောမျိုးပါလဲ
ငပြောပင်ကနေပြီးတော့လေတ िश ူးကချန်နီးနဲ့မျိုးပွားထားတာပေါ့နော်ဒါကတော့နည်းပညာပိုင်းဖြစ်ပါတယ်နည်းပညာပိုင်းမှာကျတော့တက်ရှိတွေမှာ cell တစ်လုံးထဲမှာ totipotency ဆိုတဲ့နေရာမှာကျတော့ cell ထဲမှာပါတဲ့ပစ္စည်းတွေဟာအဲ့ဒီအပင်နဲ့အလားတူတပင်ဖြစ်နိုင်တယ်ဟုတ်တရှိဆိုရင်လည်းအဲ့ဒီတရှိနဲ့အလားတူတစ်ခုဖြစ်နိုင်တယ်တစ်ကောင်ဖြစ်နိုင်တယ်တယောက်ဖြစ်နိုင်တယ်ဆိုတော့ theory ရပေါ့အဲ့ထက်ကဒီ cell လေးတစ်လုံးကိုရပြီးတော့သူစိုက်နှက်တတ်တဲ့ media ပေါ့တင်လိုက်လို့ရှင်အပင်တစ်ခုဖြစ်လာတာပေါ့နော်သူ့ရဲ့မိခင်နဲ့တသွေးမတိန်တူတဲ့ true to type ပင်နေရဖို့အတွက်ဆိုရင်သူ့ရဲ့မိခင်ရဲ့ tissue လေးကိုယူပြီးတော့ကျမတို့အာဟာရနဲ့ပွားလိုက်တဲ့အခါမှာယာနဲ့ထောင်နဲ့ခြီးပြီးတော့ဒီအာဟာရပြင်မှုအော်ပွားလို့ရပါတယ်အဲ့ဒီခါမှာလေကျမတို့ကရိုးရိုးသမယိုးချဆိုင်မယ်ဆိုလို့ရှိရင်မပြောပင်ဆိုလို့ရှိရင်တပင်ကနေတားတဲ့တဲ့နှစ်တဲ့ဆယ်တဲ့လောက်ပဲထွက်မယ်ဒါပေမဲ့ကျမတို့ကတ िश ူးလေးကိုယူပြီးတော့ဒီဒေါက်ခရကန်ထဲမှာမျိုးပွားလိုက်မယ်ဆိုလို့ရှိရင်ကျမတို့ကအပင်တွေကထောင်နဲ့တောင်းနဲ့ချီပြီးတော့ပွားနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ဒါပေမဲ့လည်းသူကဒီဒေါက်ခရကန်နေဆိုရက်ဒီ facility တွေလိုအပ်တယ်ကျွမ်းကျင်မှုတွေလိုအပ်တယ်တ िश ူး culture နဲ့မျိုးပွားထားတဲ့အပင်လေးတွေကတော့သူတို့ကနုနယ်တယ်ဟိုတဘာဝဓာတ်ကိုမခံနိုင်သေးတော့ကျမတို့ကအဲ့ဒါကိုခံနိုင်အောင်လေ့ကျင့်တဲ့ hardening technique လေးတွေပါလေးတော့လိုအပ်ပါလေဆရာမအဲ့ဒါကတော့သူ့ကိုကျမအနေနဲ့အားလုံးသားလေးအောင်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဟိုမိခင်နဲ့တသွေးမတိန်ဗီဇတူရဲ့အပင်တွေကိုတခွေခံနဲ့မှတပြိုင်နက်တည်းအပင်မောင်းများစွာထုတ်လုပ်နိုင်တဲ့နည်းပညာကနေပြီးတော့ပွားထားလာတဲ့အပင်လေးတွေကိုပဲပြောပြရစီရှင်
။များသောအားဖြင့်သိတာတ िश ူးငပြောဟာဒီတရုတ်တရားနေပြီးတော့ပုံမှန်ဒီကချင်ပြည်နယ်ဘက်မှာအများပြားလာပြီးစိုက်တယ်ပေါ့။သူတို့စိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေတော်တော်ပျက်စီးတယ်လို့ပြောပါတယ်။ဒီလိုမျိုးတ िश ူးကနေပြီးတော့ပွားပြီးထုတ်ထားတဲ့ငပြောဟာအန္တရာယ်ရှိပါသလား။
ဟိုတ िश ူးငပြောကိုစပြီးတော့ထုတ်လုပ်ခဲ့တဲ့ဒီထိုင်ဝမ်က Banana Research Institute ကိုသွားပြီးတော့လေ့လာဖို့ပါပဲ။ဒီတ िश ူးမျိုးပွားတဲ့နည်းတွေကိုသူတို့စခဲ့တဲ့ထိုင်ဝမ်မှာပေါ့နော်။ကောင်ရှုံမှာပေါ့ကျွန်မသွားပြီးလေ့လာဖို့တော့ဒီအပင်ကတော့ကျွန်မတို့အနေနဲ့ကတော့ဘာမှသူ့ရဲ့ဟိုပြဿနာမရှိပါဘူး။ဒါပေမဲ့အပင်ကို monoculture နဲ့စီးပွားပြစ်စိုက်တဲ့အခါကျတော့သူ့ရဲ့ဂေဟာစနစ်ကဒီခပြောပင်စိုက်တဲ့ဂေဟာစနစ်ကြီးကိုတစ်ဖက်ဆောင်းနဲ့လောက်ရတာပေါ့။လောက်တဲ့အခါမှာပိုးလဲကြကောင်းကြမယ်ပိုးတွေကြမယ်နောက်ပြီးတော့အတီးကြီးထွားမှုတို့အတီးတင်တာတို့အဲ့ဒီအတွက်ဟော်မုန်းဆေးတွေနောက်ပြီးတော့ဒီကြရောက်တဲ့ယောဂတွေကိုကာကွယ်တဲ့ယောဂတတ်တဲ့ဆေးတွေပိုးမွားတွေကိုနှိမ်နင်းတဲ့ဆေးတွေပေါ့နော်သူ့ရဲ့ဂေဟာစနစ်ကသူက unbalance ဖြစ်နေရဒီမှာပြောရည်ပဲစီးပွားပြစ်စိုက်တဲ့အခါမှာအဲ့ဒါတွေကိုသုံးဆွဲရသုံးဆွဲရတဲ့အခါမှာဆိုလို့ရှိရင်လည်းအဲ့စိုက်ပြိုးတဲ့ data တွေကဥပဒေတွေပေါ့နော်ကျမတို့စိုက်ပြိုးရင်းမှာဆိုရင်ပုတ်သက်စီဥပဒေရှိပါတယ်မျောစာဥပဒေရှိပါတယ်အဲ့ဥပဒေတွေနဲ့ကင်းလွတ်တဲ့နေရာတွေဖြစ်နေတဲ့အခါကျတော့တစ်ဖက်နိုင်ငံကတွင်းအားစုတွေကိုသုံးဆွဲတယ်သုံးဆွဲတဲ့အခါမှာလည်းကျမတို့နေစနစ်မမှန်တာတွေလည်းရှိကောင်းရှိရတဲ့အခါမှာညီကြီးမှာဆိုရင်တက်ကျွမ်းအာနိသင်တွေမြင့်တက်တာတွေအဲ့ဒါလေးတွေကြုံရတယ်နောက်ပြီးတော့လည်းဒီဟာရဲ့ side effect ပေါ့နော်ဒီတုံးလိုက်တဲ့ဓာတ်ရုပ်ပစ္စည်းတွေရဲ့ side effect ဒိဋ္ဌိဆိုးကျိုးတွေကိုအလုပ်သမားတွေကအများကြီးခံရတာတစ်ခုတွေ့ရပါတယ်နောက်တစ်ခုကကြတော့ဒီရောချိုးဝိုင်းလိုနေရာမျိုးတွေမှာစိုက်ထားတာတွေနောက်အခွန်မရှိဘဲနဲ့ဒီ net site ကိုထွက်သွားတာမျိုးတွေကတော့ဒီထိခိုက်မှုကျွန်တော်တို့နိုင်ငံမှာရှိပါတယ်ဆရာဟုတ်ကဲ
့ဒီလိုမျိုးဥပဒေပေါင်းနဲ့လည်းတခြားပိတ်ပင်တာတွေတားဆီးတာတွေမလုပ်နိုင်နဲ့ကျင်းတာဒီဒီငပြောဆိုင်တာတွေကလည်းဖြစ်လာတယ်ပြီးတော့မြေလည်းပျက်စီးတာတွေအများကြီးပေါ့နော်ပတ်ဝန်းကျင်ပျက်တယ်ငပြောကိုယ်တိုင်ကတော့အန္တရာယ်မရှိဘူးဒါပေမဲ့သူ့ကိုတုံးတဲ့ဓာတ်ရုပ်ပစ္စည်းတွေနဲ့ဟိုထိခိုက်နေတဲ့နေရာဒီနေရာကိုဘယ်လိုပြန်ပြီးတော့ပြင်ရပါမလဲဆင်နော်ဒီမြေကိုပြန်ပြီးကောင်းအောင်
ကျမတို့မှာတော့စိုက်ပျိုးမြေတွေမှာကျတော့ရုပ်ကုန်တက်တီးရကောင်းရမှာပေါ့နော်မောမောရွာရွာရှိရမယ်လေဝင်လေထွက်ကောင်းရမယ်ချိန်ဖန်ခွင့်ဟာဆိုရင်တမရမယ်နောက်ရေချိန်နိုင်စွမ်းရှိရမယ်ပေါ့အဲ့ဒါတွေကဟိုတော်တော်များများပျက်စီးသွားပြီနောက်ပြီးတော့မြေကြီးရဲ့မှာအဓိကရှိရဲ့အနုစည်းဝါပေါ့နော်အနုစည်းဝါကမြေစည်းဝါကောင်းဖန်တီးပေးတယ်ဖန်တီးပေးတဲ့အနုစည်းဝါကလည်းဒီစေးဝါတွေကြောင့်သူကသိဆုံးသွားမှုတွေရှိရဲ့ဆိုတဲ့အခါကျတော့ကျမတို့ကအဲ့လိုမျိုးမြေတစ်ခုမှာဥမာဆိုရင်သူတို့ plastic တွေဖုံးခဲ့တယ်ဆိုရင် plastic တွေဖယ်ပြရမယ် enzyme ထုတ်တဲ့အနုစည်းဝါတွေပေါ့နော်ကျမဆိုရင်လည်းဒီဟာနဲ့ပတ်သက်ပြီးတော့သူ့တေသနာတော်တော်လောက်ပါတယ်ဟိုက်ကိုဒါမှမဟုတ်ဆိုရဲဒီ enzyme တွေအများကြီးထွက်တယ်နောက်ပြီးတော့ဒီညဉ့်ဉန်းပစ္စည်းတွေကိုချိတ်ဖြတ်နိုင်တဲ့ enzyme တွေထုတ်တယ်မှုမျိုးပေါ့အဲ့လိုမျိုးတွေထည့်သွင်းပြီးတော့အဲမြေကြီးဝါကိုဇီဝကွန်တက်တီကောင်းအောင်ပြန်ကုစားတာမျိုးတွေလည်းရှိပါတယ်နောက်ပြီးတော့ဗတိပါမြက်ဆိုင်လည်းဗတိပါမြက်ကအမြက်ကရှိရဲသူ့ရဲ့ enzyme တွေကြောင့်တီကောင်းဆိုရင်နှစ်လအတွင်းရောက်လာတယ်ပေါ့နော်အဲ့လိုမျိုးတွေစိုက်တာမျိုးတွေနဲ့ကျမတို့ပြန်ကုစားရမယ်ဆိုရင်တွိတ်ဆန်ချေးတွေနဲ့အခြေခံပြီးလုပ်တဲ့ကျမတို့ဟိုတဘောင်ဝမီဩစာတွေနဲ့ပြန်ပြီးတော့ပြင်မယ်ဆိုလို့ရှိရင်တော့အဲ့မြေကြီးတွေပြန်ပြီးတော့ကောင်းလာနိုင်ပါတယ်နောက်ပြီးတော့ကျမတို့သစိမ့်မြောစာလို့ခေါ်ရဲပေါ့လေဒီပဲပင်နုနုလေးပဲပင်နုနုလေးစိုက်ပန်းစပြီးတော့ဖူးတဲ့အချိန်မှာသူမြောစာအမြင့်ဆုံးအချိန်မှာမြေမြုပ်တာမျိုးပေါ့သစိမ့်မြောစာကျွေးရမျိုးပေါ့နော်နောက်မြေကိုတန့်ဆင်အောင်လုပ်တဲ့ဒီထရိုက်ကိုဒါမမှုတွေထက်သွင်းပေးရမျိုးတွေနဲ့ဆိုရင်တော့ကျမတို့အဲ့မြေကစိုက်ပျိုးမြေဖြစ်နေပြန်လဲပြီးတော့ရရှိနိုင်ပါလေဆရာ
ကျေရှုမပြောစိုက်တာကချင်ပြည်နယ်ဘက်မှာပဲလားတခြားဘယ်နေရာတွေမှာစိုက်ပါသေးလဲဆရာ
ဒီတရုတ်လူမျိုးတွေစိုက်တာဆိုတော့လေကျမတို့ကြားတာတော့အဲစကိုင်းတိုင်းဘက်မှာလဲနည်းနည်းတော့ကြားတယ်ဆရာမခိုင်းဘက်လေကတားတို့ဘာလို့အဲ့ဘက်တွေရောလဲကြားပါသူတို့နည်းငင်းငှားပြီးတော့စိုက်တာမျိုးတွေ
နော်ဒီဘလုံးငပြောမျိုးကိုသူတို့တရှုငပြောအနေနဲ့တရှုထုတ်ပြီးတော့စိုက်တာ
ဘွာဘောဆရာမခွန်ဝါဘောနော်ခွန်ဝါကျမတို့အစီမှာစားမယ်ဆိုရင်ရှစ်ရှစ်တွတ်တွခွန်ဝါမပြောသေးသေးပေါ့နော်အဲ့ဒီဟာကိုပဲသူတို့တုံးတယ်တုံးတဲ့အခါမှာသူကဟိုတခိုင်မှာဆိုလို့ရှိရင်အဖေးရေတွက်များတယ်ပေါ့ဆရာမအဲ့လိုမျိုးနေနေဆိုတော့လေသူတို့တရုတ်ပြည်ကိုတင်နေတရုတ်ပြည်မှာလည်းဒီဟာဆိုင်လို့ကအဆင်မပြေတဲ့ဒေတာတွေဖြစ်တဲ့အခါမှာပေါ့မပြောသေးဆိုင်လို့အဆင်မပြေတဲ့ဒေတာတွေကိုတင်ပို့တာခွန်ဝါသည်လို့ခေါ်တာပေါ့နော်ကျမတို့ဆိုတာရွှေဝါမပြောလို့မျိုးပေါ့
သိဟုတ်လားဆရာ
ဟုတ်ကဲ့ဆရာမတီးမွေးမှာကြတော့ကျမတို့အစိမ့်ရှိရယ်အဝါရှိရယ်ပေါ့သူကအဝါမျိုးတွေများပါတယ
်ဒေါက်တာတန်းတန်းရှင်ရဲ့ပြောကြခြင်းနဲ့လေဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
သိပ္ပံနဲ့ဤပညာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ VO ရဲ့စနေနေ့မနေ့ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအကျဉ်းချုပ်တွေကိုတင်ပြပေးပါအောင်မယ်ယူကရိန်းကာကွယ်ရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်မရွှေ့ပြောင်းနိုင်တဲ့ရုရှားပိုင်ဆိုင်မှုတွေကနေရရှိတဲ့ယူရိုငွေ 1.5 ဘီလီယံကိုလွှဲပြောင်းပေးလိုက်တယ်လို့ EU အကြီးအကဲကတောက်ကြနေတော့မှပြောဆိုပါတယ်အစ္စရေးဝန်ကြီးချုပ်နာတာညာဦးကအမေရိကန်ရီပါဘလစ်ကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဖလော်ရီဒါဆိုင်အင်ကြီးမှာဇူလိုင်လ26ရက်နေ့ကတွေ့ရောက်တွေ့ဆုံခဲ့ပါတယ်။နိုဘင်ဘာလမှာသမ္မတဖြစ်လာခဲ့ရင်အရှိလဲပိုင်းငင်းချမ်းကြီးကိုကြိုးပမ်းသွားမယ်လို့သူကဂရုပြုပြောကြားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရှိတောင်အခြားနိုင်ငံများအသင်းအာဆီယံနဲ့ဘက်ဆုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေပြီးမြန်မာနိုင်ငံအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ပံ့ပိုးကူညီမှုချိတ်ဆက်မှုတွေတိုးမြင့်နေတယ်လို့သတင်းထုတ်ပြပါတယ်။မြန်မာနိုင်ငံလုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံကစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အိန္ဒိယအမျိုးသားလုံခြုံရေးအကြံပေးကပြောဆိုပါတယ်။ထိုင်ဝမ်နိုင်ငံကိုဗိုလ်ထူးကဝင်ရောက်တိုက်ခိုက်သွားခဲ့တဲ့တိုင်ဖွန်းဂေမီကြောင့်တောင်တင်နှိမ့်ုပ်သွားတဲ့တင်းမောတွေကမြန်မာနိုင်ငံသားတင်းမောသားတွေကိုတချို့ကိုကယ်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံသားတင်းမောသားအဖွဲ့ကပြောဆိုခဲ့ပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့နဲ့ပဲအတန်းလွင့်အစီအစဉ်တွေကိုတင်ဆက်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လို့ရေးမှုကကိုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ကျွန်တော်တို့ရဲ့တင်းနှင်းကနေနေ့ဒီကောင်ပါဗျာကျွန်တော်ရဲ့စနေနေ့နဲ့ပဲအတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် COU ကြည့်ရှုနာတော်တာစင်တယ်ကျေးဇူးတင်ပါတယ်တော်တာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ